Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာသောရရှင်ရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အတန်းရဲ့2022ခုနှစ်မေလ3ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.58လိုင်းလမီတာ190တို့ကနေစတင်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေထားပါစေရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ဒီမနေ့ခင်းတော်ရရှိတွေနားဆင်ကြရမယ့်ထိတ်ကြံရောက်သတင်းတွေထဲမှာတော့ယူကရိန်းကိုဒေါ်လာ33ဘီလီယံကူညီဖို့အတွက်အမေရိကန်သမ္မတဘိုင်ဒန်ရဲ့အဆိုပြုချက်ထောက်ခံမှုရရှိပါတယ်ယူကရိန်းမြို့တော်ကီယက်မှာအမေရိကန်တန်ယုံပြန်ဖွင့်ပါမယ်အာဆီယံအထူးကိုယ်စားလှယ်ကိုဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကတိုက်တွန်းပါတယ်။အာဆီယံကို NUG နဲ့ဆက်ဆံဖို့မလေးရှားရဲ့အကြံပြုချက်ကိုတော့စစ်ကောင်စီကကန့်ကွက်လိုက်ပါတယ်။ဒီလိုထိတ်တဲရောက်တဲ့တဲ့အပြီးနားဆင်ထားရမယ့်သတင်းဆောင်မတွေထဲမှာတော
့ဒီဟာရဲ့ထွက်ပြေးတာပြီ။ထွက်ပြေးတဲ့ကပါအခုသူတို့ထဲတဲ့အင်ဂျီကိုပိတ်ပြီးတော့တွေ့တဲ့အင်ဂျီကိုပေါ့တဲ့ဟောပူတဲ့အနေနဲ့ရှို့နေတယ်။ရွာတိတ်ရှို့တယ်ကျွန်တော်တို့ဟာ
စကိုင်းတိုင်းမှာချေးရွာတွေမိရှုခံရတဲ့အကြောင်းသတင်းပေးပို့ချက်မှာနားဆင်ချရပါမယ်ရှင်။ဘီးလင်းမှာလည်းစစ်ကောင်စီရဲ့လက်နက်ကြီးတန်းခံနေချရပါတယ်။ဒါပြင်နိုင်ငံတော်မှာတရားဥပဒေမဲ့တပ်ဖြတ်ခံရတဲ့အခြေအနေတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်။ဒီနောက်မှာတော့သတင်းတောင်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောက်သတင်းလွှာအစီအစဉ်တို့ကိုနားဆင်ချရမှာပါ။အခုကတော့ဒေါခင်မျိုးသက်နဲ့အတူထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးပါမယ်ရှင်
။ရုရှားတပ်တွေအဝိုင်းခံနေရတဲ့ယူကရိန်းစစ်ကမ်းမြို့မာရီယိုပိုကနေနောက်ထပ်အရက်သားတွေဘေးလွတ်ရာကိုပို့ပေးနိုင်ဖို့မျှော်လင့်ကြောင်းယူကရိန်းအရာရှိတွေကတင်းတင်းလာနေမှာပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့အရက်သားတရာကျော်ကိုတင်းတင်းကနေနေကဘေးလွတ်ရာကိုကယ်ထုတ်နိုင်ခဲ့ကြောင်းနဲ့အဲ့ဒီမျိုးကနေမိုင်တရာအစိတ်လောက်ဝေးတဲ့ဇပိုရီဇီယာကိုသွားနေပြီဖြစ်ကြောင်းဗီဒီယိုသတင်းစကားပါခဲ့တာပါ။မာရီယိုပိုမြို့ကအဇော့စတာတမနီဆက်ရုံဝင်းတွင်မှာရာနဲ့ချီတဲ့ဒေသခံတွေနဲ့ယူကရိန်းတပ်သား2000လောက်ရှိနေတယ်လို့ခန့်မှန်းထားပါတယ်။ခြံတဲ့နေရာတွေကိုတော့ရုရှားတပ်တွေကထိန်းချုပ်ထားတာပါ။ဒီတမနီဆက်ရုံဝင်းမှာရှိတဲ့အရက်သားတွေကိုကယ်ထုတ်ဖို့အတွက်အရင်တုန်းကအကြိမ်ကြိမ်စ조사ခဲ့ပေမဲ့ကယ်ထုတ်မဲ့လမ်းကြောင်းတွေကိုရုရှားတပ်တွေကပိတ်ခတ်ခဲ့တယ်လို့ယူကရိန်းဘက်ကဆွဆွဲထားပါတယ်။အခုအဲ့ဒီနေရာအတွက်နှစ်ရက်ကြာအပိတ်ခတ်ရက်ဆဲဖို့သဘောတူညီမှုရခဲ့တာလို့သမ္မတဇယ်လန်စကီကပြောပါတယ်။အချိန်ထဲမှာပဲယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသကိုရုရှားတွေသိမ်းပိုက်ဖို့အတွက်ကြိုးစားမှုကလည်းတိုးတက်မှုတိတ်မရှိဘူးလို့အမေရိကန်ကာကွယ်ရေးဌာနအကြီးအကဲအရှိတဦးကဝေဖန်ပါတယ်။အဲဒီမှာရုရှားတပ်တွေဝင်ပြီးသိမ်းနိုင်ပြီလို့ပြောပြီးသူတို့ပြန်ပြီးဆုတ်သွားချိန်မှာယူကရိန်းတပ်တွေကပြန်နေရာယူနေတာတွေ့ရတယ်လို့ပြောပါတယ်။ယူကရိန်းဒုတိယဝန်ကြီးချုပ်ကတော့အဇော့စတာကအချိန်နှီးဟာတကယ်လူသားစာနာမှုဆိုင်ရာကတ်ဆိုင်နေတာဖြစ်ပြီးအဲ့ဒီဒေတာကန်တွေဟာရေအစားတောက်နဲ့ဆေးဝါးပြက်လွန်ကြီးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။ယူကရိန်းနိုင်ငံကီယက်မြို့တော်ကအမေရိကန်တန်ရုံကိုမကြခင်မှာပဲပြန်ပြီးဖွင့်လှစ်တော်မယ်လို့ယူကရိန်းအနောက်ပိုင်းလဗစ်မြို့ကိုရောက်လာတဲ့တန်ရုံယာယီတာဝန်ခံခရစ်စတီနာကေဗန်ကသတင်းလာနေမှာပြောကြားလိုက်ပါတယ်။
Today is my first day back in Ukraine and we're doing it as a
different group. ပထမဆုံးပြန်ရောက်လာတာဖြစ်ပြီးလာမယ့်သတင်းပတ်တွေမှာလည်းအခုလိုပဲနေချင်းပြန်ခီးတွေနဲ့လာရောက်မှာဖြစ်တယ်လို့ဒီလကုံလောက်မှာတော့ KF မြို့ကိုပြန်ပြီးဝင်ခွင့်ရလောက်တဲ့အချိန်နေဖြစ်လာမယ်လို့မျှော်လင့်ထားကြောင်း Levis မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။တန်ယုံပြန်ပြီးဖွင့်ဖို့အတွက်လုံခြုံရေးအခြေအနေအဆင်ပြေအောင်စောင့်နေတာဖြစ်ပြီး Ukraine ရင်ဆိုင်နေရတဲ့စစ်ပွဲအောင်နိုင်ရေးအတွက်အကူအညီပေးဖို့တက်နိုင်တယ်လို့ဆက်ပြီးလှုပ်ဆောင်ပေးမှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်ယူကရိန်းနိုင်ငံဟာမမမမတရှိသေးဖြစ်ပြီးရုရှားဘက်ကရှုံးနေပြီဖြစ်ကြောင်းပြောပါတယ်။ယူကရိန်းမှာရှိတဲ့အမေရိကန်တန်ယုံကိုရုရှားတွေယူကရိန်းကိုဝင်ရောက်ကျူးကျော်ခဲ့တဲ့ February 24ရက်မတိုင်ခင်သတင်းနှစ်ပတ်လောက်မှာပိတ်ပစ်ခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ကတော့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကင်ကယူကရိန်းအနောက်ပိုင်းကလဗစ်မြို့ကိုအမေရိကန်တန်တမန်တချို့စတင်လာရောက်တော်မယ်လို့ပြောကြားခဲ့တာပါ။မကြာသေးခင်ကပဲအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီ ပီလိုစီအပါဝင်လွှတ်တော်အမတ်တချို့ယူကရိန်းကိုတွားရောက်ခဲ့တာဖြစ်ပါတယ်။ယူကရိန်းကိုအမေရိကန်ဒေါ်လာ33ဘီလီယံကူညီဖို့အတွက်သမ္မတဂျိုးဘိုင်ဒန်ရဲ့အမြင့်တရက်ခံချက်ဟာကွန်ဂရက်စ်လွှတ်တော်မှာပါတီနှစ်ရက်စလုံးရဲ့ထောက်ခံမှုကိုအခိုင်အမာရနေပါတယ်။ယူကရိန်းအတွက်စီးပွားရေးစာနာမှုနဲ့စီးရေးအထောက်အပံ့ဖြစ်နေဒေါ်လာ 13.6 ဘီလီယံကိုတော့ ဒီနှစ်အစောပိုင်းကတည်းကပေးပို့ခဲ့ပြီးဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းသမ္မတဘိုင်ဒန်ရဲ့ဒီမြစ်တာရက်ခံချက်ကိုအတည်ပြုနိုင်အောင်ကွန်ဂရက်လွှတ်တော်ကနှိမ်ညံစွာဆောင်ရွက်နေတယ်လို့သူမရဲ့ယူကရိန်းနဲ့ပိုလန်ခီးစင်တွဲမှာပဲပြောကြားခဲ့တာပါ။ဒီအကူအညီဟာလွန်စွာများပြတဲ့ငွေကြေးပမာဏဖြစ်ပြီးဒီလိုကူညီနိုင်တဲ့အတွက်လွှတ်တော်အမတ်တွေကတိတ်ကိုဂုဏ်ယူနေကြတယ်လို့ဆိုပါတယ်။ဒါပေမဲ့ပါတီနှစ်စလုံးရဲ့အမတ်လက်တဆုပ်စာလောက်ကတော့ဒါဟာကူရောပပဋိပက္ခမှာသမရကကူညီပံ့ပိုးနိုင်တဲ့အာဏာကိုချဲ့ထွန်လိုက်ရရောက်သွားမှာကိုစိုးရိမ်နေကြတာပါ။ယူကရိန်းကိုလက်နက်အများအများပံ့ပိုးနေရတဲ့အတွက်အမေရိကန်မှာလက်နက်ပစ္စည်းစုဆောင်ထားမှုယုံနေသွားမှာကိုစိုးရိမ်နေကြတယ်လို့ပြည်ရင်းမှာငွေကြေးဖောင်းပွမှုကြောင့်ကုန်စည်လုံးမြန်မာနေခြင်းယူကရိန်းကိုချိမရဲ့အထောက်ပံ့တွေပေးနေတဲ့ကိစ္စကိုပိုးပြီးဂရုတစိုက်စဉ်းစားဖို့လိုအပ်ကြောင်းလည်းပြောကြားကြပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာတနင်္လာနေ့မှာဂျာမနီနိုင်ငံကိုတွားရောက်ပြီးဂျာမနီသမ္မတအိုလပ်ရှိုးစ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံခေါင်းဆောင်တွေဟာလက်ရှိဖြစ်ပွားနေတဲ့ယူကရိန်းအရေးနဲ့နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ဖို့တွေကိုဆွေးနွေးကြတာပါ။တနင်္လာနေ့မှာပဲနှစ်နိုင်ငံသဘောတူညီချက်အများအပြားကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးအိန္ဒိယနိုင်ငံမှာ2030ရောက်ရင်တန့်ရှင်းနဲ့စွန့်ရင်တွန်းမြှင့်အသုံးပြုနိုင်ရတဲ့အတွက်ဂျာမနီကအမေရိကန်ဒေါ်လာ10ဘီလီယံခွဲနဲ့ညီမျှတဲ့ယူရိုငွေ10ဘီလီယံကိုပေးအပ်ဖို့ပါဝင်ပါတယ်။ဂျာမနီဝန်ကြီးချုပ်ရှုစ်ကယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တာနဲ့ပတ်သက်ပြီးဥရောပနဲ့အမေရိကန်တို့ရဲ့ခိုင်မာတဲ့ရည်တည်ချက်အတွက်အိန္ဒိယစီကထောက်ခံမှုရဖို့စူးစမ်းနေတာပါ။အိန္ဒိယဝန်ကြီးချုပ်မိုဒီကတော့ရုရှားနဲ့ယူကရိန်းတို့ကြားတိုက်ပွဲတွေအဆုံးတက်ကြဖို့ပဲထပ်မံပန်ကြားခဲ့ပါတယ
် VOA American အသံမနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းတိုမီတာ24 kHz 1273ညဆိုင်းတိုမီတာ40 kHz 0413ညဆိုင်းတိုမီတာ57 kHz 5805နဲ့ဆိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်အာဆီယံအထူးကိုယ်စားလှယ်နဲ့ဒေါအောင်ဆန်းစုကြည်တမရဟာဦးဝင်းမြင့်တို့နဲ့တွေ့ဆုံခွင့်ပေးဖို့အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကစစ်ကောင်စီအခြေခံဗိုလ်ချုပ်မှူးကြီးမြောက်လှိုင်ကိုတနင်္လာနေ့မှာတိုက်တွန်းပါတယ်အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ပရက်ဆွန်ခွန်ရဲ့ဒုတိယမြောက်မြန်မာခီးစဉ်ကတော့အခုမေလကုန်ပိုင်းလောက်မှဖြစ်နိုင်တယ်လို့လည်းကမ္ဘောဒီးယားဘက်ကပြောဆိုထားပါတယ်။အလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုဖြစ်မြောက်ရေးအတွက်သက်ဆိုင်သူအလုံးပါဝင်ဖို့အရေးကြီးကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတနင်္လာနေ့မှာဗိုလ်ချုပ်မှူးကြီးမြောက်လှိုင်နဲ့ဗီဒီယိုနဲ့ဆွေးနွေးမှုအတွင်းမှာပြောခဲ့တာပါ။ဗိုလ်ချုပ်မှူးကြီးမြောက်လှိုင်ဘက်ကတော့ပတ်သက်ဆက်နွယ်သူတွေနဲ့တွေ့ဆုံနိုင်ရေးအတွက်စီစဉ်ပေးမယ့်အကြောင်းပြောခဲ့ပြီးမဲ့ဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်တို့နဲ့အာဆီယံကိုယ်စားလှယ်တွေ့ခွင့်ပေးမလားဆိုတာကိုတော့ကမ္ဘောဒီးယားအစိုးရထုတ်တဲ့ကြေညာချက်မှာဖော်ပြမထားပါဘူး။လက်ရှိနိုင်ငံတွေအကြမ်းဖက်မှုတွေကိုအဆုံးသတ်ရေးအထောက်အမှုအဖြစ်နဲ့အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်အနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များနဲ့ညှိနှိုင်းမှုမှာကြားဝင်ဆောင်ရွက်ပေးဖို့လဲဗိုလ်ချုပ်မှူးကြီးမြောက်လှိုင်ကကန့်လန့်ခဲ့ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့တရားဥပဒေစိုးမိုးရေးကိုထိမ့်သိမ့်တဲ့အနေနဲ့အင်အားအလွန်အကျဉ်းသုံးတာရှောင်ဖို့အရေးကြီးကြောင်းထောက်ပြပါတယ်။စစ်ကောင်စီအနေနဲ့လူသားချင်းစာနာမှုကူညီပံ့ပိုးမှုတွေကိုအချိန်မနှောင့်စေဘဲပို့ဆောင်နိုင်အောင်ဆောင်ရွက်ပေးတဲ့ကြောင်းအကြမ်းဖက်မှုတွေရော့ချရေးနဲ့အလို့ဆောင်ပါဝင်တဲ့ငင်းချမ်းရေးဆွေးနွေးမှုပေါ်ပေါက်လာရေးအတွက်ယုံကြည်မှုတိဆောက်ရေးတို့ကိုဆောင်ရွက်ဖို့လဲဝန်ကြီးချုပ်ဟွန်ဆန်ကတိုက်တွန်းပါတယ်။ဒါအပြင်ဩစတြေးလျနိုင်ငံသားပမောက်ခရှောင်းထားနဲ့အပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လှုပ်ပေးဖို့လဲဝန်ကြီးချုပ်ဟွန်ဆန်ကထပ်မံပန်ကြားခဲ့ပါတယ်ရှင်။အာဏာမသိမ်းကြီးကလူထုရွေးကောက်တင်မြှောက်လိုက်တဲ့လွှတ်တော်အမတ်တွေကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အလို့သဘောထိတွေ့ဆက်ဆံမှုမျိုးလှုပ်ဆောင်သွားဖို့အာဆီယံကိုအဆိုပြုမယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောတာကိုကိုးကားပြီးကွာလာလမ်ပူအခြေဆိုင်မလေးမေးသတင်းစာမှာဖော်ပြချက်ကိုမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကကန့်ကွက်လိုက်ပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ် PDF နဲ့အဖွဲ့ခွဲတွေကိုစစ်ကောင်စီကအကြက်ဖက်အဖွဲ့တွေအဖြစ်ကြီးညာထားတာကြောင့်မလေးရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့မှတ်ချက်နဲ့အဆိုပြုချက်ဟာမြန်မာနိုင်ငံတွင်အကြမ်းဖက်ဝါဒနဲ့အကြမ်းဖက်မှုကိုအပြစ်ရရောက်နိုင်ကြောင်းပြောဆိုတုံ့နှုံကန့်ကွက်တာဖြစ်ပါတယ်။ မေလ၅ရက်နေ့မှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးရှိပြီး NUG နဲ့ဆက်ဆံလုပ်ကိုင်ရေးဟာမလေးရှားကတင်သွင်းမဲ့အစိုးပြုချက်၃ခုထဲကတစ်ခုဖြစ်ပါတယ်။ဒုတိယအစိုးပြုချက်ကတော့မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားရေးအကူအညီကိုနှစ်ဆတိုးပေးဖို့ဖြစ်ပြီးတတိယအစိုးပြုချက်ကတော့အာဆီယံအထူးကိုယ်စားလှယ်ရဲ့အနေအထားနဲ့လုပ်ငန်းတွေပုံမခိုင်မာအောင်နည်းလမ်းများရှာဖို့ရေးပဲဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာရှိနေတဲ့တက်တန်းကုန်လူနီပါ Sputnik 5 COVID ကာကွယ်ဆေးအလုံးရေ၅တန်းကိုမြန်မာနိုင်ငံအတွက်လှူဒန်းဖို့စဉ်းစားနေကြောင်းဖိလစ်ပိုင်ကျန်းမာရေးဆိုင်ရာအကြီးအကဲတာဝန်ရှိသူကတင်းနှင်းလာနေမှာပြောပါတယ်။လူရေတန်130အတွက်ကာကွယ်ဆေးရရှိရေးပြီးခဲ့တဲ့နှစ်ကအပြင်းထန်ကျိုးစားခဲ့တဲ့ဖိလစ်ပိုင်နိုင်ငံအနေနဲ့တခြားနိုင်ငံတစ်ခုကိုပထမဆုံးအချိန်လှူဒန်းမှုလည်းဖြစ်လာနိုင်ပါတယ်။ဖိလစ်ပိုင်မှာကာကွယ်ဆေးလုံလောက်နေပြီလို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ရုရှားထုတ်ကိုဗစ်ကာကွယ်ဆေးတွေကိုမြန်မာနိုင်ငံချက်ချင်းနေအသင်းကနေတဆင့်လှူဒန်းနိုင်ရေးဖိလစ်ပိုင်အာဏာပိုင်တို့ကြိုးစားနေကြောင်းလဲကျန်းမာရေးဌာနအမြဲတမ်းအတွင်းဝင်မာရီယာရိုစာရီယိုဘာဂျီရီကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာကဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေတဲကပထမဆုံးအုံအီနဲ့ကလေးငယ်တပေါင်းတို့ဟာမြန်မာကျောင်းသုံးသင်ရိုးညွှန်တန်းနဲ့တင် जा ဖို့စီရင်ပေးသွင်းထားပြီဖြစ်ကြောင်းကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောပါတယ်2023ခုနှစ်အရောက်မှာတော့ကျောင်းနေအရွယ်ကလေးငယ်အလုံးကိုမြန်မာသင်ရိုးညွှန်တန်းနဲ့တင် जा နိုင်ဖို့ထိ UNICEF ကရည်မှန်းထားပါတယ်ကလေးငယ်တွေဌာနရင်းမြန်မာနိုင်ငံကိုပြန်လာရေးအတွက်လည်းအထောက်အကူဖြစ်စေမယ်လို့ UNICEF ကပြောပါတယ်။2021ခုနှစ်နိုဝင်ဘာလမှာ UNICEF နဲ့မိတ်ဖက်တွေစတင်ခဲ့တဲ့မြန်မာသင်ရိုးညွှန်တန်းအစီအစဉ်ဟာဆိုရင်ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေပညာသင်ကြားခွင့်အခွင့်အရေးရရှိရေးအတွက်အရေးကြီးတဲ့လုပ်ငန်းတစ်ခုလည်းဖြစ်တယ်လို့ကြေညာချက်ကဖော်ပြပါတယ်။မြန်မာနိုင်ငံတွင်2019ခုနှစ်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့သိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေထဲမှာကျောင်းငယ်အရွယ်ကလေးငယ်၄သိန်းကျော်ရှိနေပြီးခမန်းချီကလေးငယ်၃သိန်းလောက်ကတော့ UNICEF နဲ့မိတ်ဖက်တွေဖွင့်ထားတဲ့တင်ကြားရေးဌာန3400မှာတက်ရောက်နေကြကြောင်းလဲဖော်ပြထားပါတယ်ရှင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးကြတာဖြစ်ပါလေရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြမှာဖြစ်ပါတယ်။စစ်ကောင်စီကိုထောက်ခံသူတွေနဲ့စစ်ကောင်စီကိုတော်လှန်နေသူတွေကြားတရားမဲ့တပ်ဖြတ်မှုတွေတိုးလာနေပြီးတနင်္လာနေ့ကတော့မန္တလေးတိုင်းအမရပုရမြို့နယ်ရဲ့ NLD စီယုံရင်မှုအသက်ခံရတယ်လို့တနင်္ဂနွေနေ့ကလည်းစကိုင်းတိုင်းက6ဦးနဲ့မြင်းမူမြို့နယ်ကြားကစစ်ကောင်စီကိုထောက်ခံတဲ့ပြူစောထီးတွေရှိရာရွာတချို့မှာရုပ်အလောင်း20ကျော်ကိုတွေ့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မကြာသေးခင်ကလည်း NLD အဖွဲ့ဝင်6ဦးကိုစစ်ကောင်စီကိုထောက်ခံတဲ့သွေးတောက်လို့ခေါ်တဲ့အဖွဲ့ကတပ်ဖြတ်ကြောင်းလူမှုမီဒီယာကနေပြောဆိုထားပါတယ်။စစ်တပ်အနာသိမ်းပြီးနောက်ပိုင်းတနည်းကျော်ကြာလာချင်းတရားမဲ့တပ်ဖြတ်မှုတွေတိုးလာနေတဲ့အကြောင်းကိုတော့ဒေါက်ခင်မျိုးသက်ကစူးစီးတင်ပြထားပါတယ်ရှင်
။အမရပူရမျိုးနဲ့ NLD စီယုံရင်မှုဥစော်ကြီးတနင်္လာနေ့မနေ့ပိုင်းမှာအသက်ဖြတ်ခံခဲ့ရတယ်ဆိုတာမှန်ကန်ကြောင်းပါတီရဲ့အလုပ်ကော်မတီပြောခွင့်ရဥကျော်ထွေးက VOA ကိုစားနဲ့ရေးသားဖြေကြားခဲ့ပါတယ်။ဥစော်ကြီးအပါဝင်မန္တလေးတိုင်းမှာဧပြီလ19ရက်နောက်ပိုင်းကစပြီးဇက်တိုက်ဆိုသလိုအသက်ဖြတ်ခံခဲ့ရတဲ့ NLD ပါတီဝင်6ဦးရှိသွားပြီဖြစ်ပြီးဒီလိုအသက်ဖြတ်ခံရတာတွေကိုမှတ်တမ်းပြုစုထားပြီးမကြာခင်မှာထုတ်ပြန်ပေးမယ်လို့လည်းဥကျော်ထွေးကပြောပါတယ်။ဒီလို NLD ပါတီဝင်တချို့တိုက်ခိုက်လှုပ်ရှားခံရတာနဲ့ပတ်သက်ပြီးအတိုက်ခံတွေနဲ့အာဏာသိမ်းစစ်ကောင်စီကြားမှာအပြန်အလှန်ဆက်ဆွဲပြောဆိုနေတာရှိပါတယ်။တွေးတောက်များဆိုတဲ့အဖွဲ့တစ်ခုကတော့ဥဇော်ကြီးအပါအဝင်မန္တလေးတိုင်းနဲ့က NLD ပါတီဝင်6ဦးအထိလှုပ်ရှားခဲ့တယ်လို့ Telegram လူမှုကွန်ရက်ကနေထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့အခုလိုပေါ်ပေါက်လာတဲ့အဖွဲ့အစည်းတွေကိုဝေဖန်ထားပြီးသူတို့အနေနဲ့တင်ဝင်ဖွဲ့စည်းနိုင်တဲ့ပြည်သူစစ်ကလွဲပြီးကျန်တဲ့ဖွဲ့စည်းမှုမရှိဘူးလို့ဧပြီလ29ရက်နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။အစိုးရအနေနဲ့ကတော့ပြည်သူလူထုရဲ့နေနေကန်ဒေသလူထုရဲ့တောင်းဆိုချက်နဲ့အညီကျွန်တော်တို့အနေနဲ့တရားဝင်ဖွဲ့စည်းခွင့်ရှိတဲ့ပြည်သူစစ်များဖွဲ့စည်းဆောင်ရွက်လျက်ရှိတဲ့ကျန်တဲ့အဖွဲ့အစည်းများနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖွဲ့စည်းဆောင်ရွက်လျက်မရှိပါဘူး
။2021 February 9ရက်မှာရန်ကုန်တိုင်းဗဟန်းမြို့နယ်က NLD ရုံးချုပ်ကိုစစ်ကောင်စီအဖွဲ့တွေကပထမဆုံးချိန်ဝင်ရောက်စီးနင်းခဲ့ပြီးနောက်ပိုင်းမှာ အနေနဲ့ရရက NLD ရုံးတွေကိုအတိုက်ခတ်ခံခဲ့ရတယ်လို့ပါတီရဲ့ပြောခွင့်ရက VOA ကိုပြောပါတယ်။စကိုင်းတိုင်းထဲမှာတော့စစ်ကောင်စီကမြောင်မြို့နယ်ထဲနေမင်းရှင်းလင်းရေးတွေလုပ်နေပြီးချောင်းဦးနဲ့မြင်းမှုမြို့နယ်ကြားခြေရွာတချို့မှာရုပ်လောင်း20ကျော်တွေ့ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မေလတည့်ရဲ့တနင်္ဂနွေနေ့မနေ့ပိုင်းမှာစကိုင်းတိုင်းဒေသကြီးချောင်းဦးမြို့နယ်မုံရွာချောင်းဦးအမြင့်ကားလမ်းဘေးကလေကွင်းထဲမှာအစုလိုက်ပြန်လိုက်တည်ဆုံနေတဲ့လူတွေအလောင်း12လောင်းကိုတွေ့ခဲ့ရပြီးသူတို့ဟာကင်းမွန်ထွန်နဲ့ကံစည်းခြေရွာတွေကခြေရွာသားတွေဖြစ်တယ်လို့ဒေသခံတူကပြောပါတယ်
။ကင်းမွန်ထွန်နဲ့ကံစည်းရအဲကျွန်တော်တို့ဒီစောတိရွာပေါ့နော်ဒီစောတိရွာကအမျိုးသမီး5ဦးနဲ့အမျိုးသား5ဦး။ဩကျွန်တော်တို့ဟိုပါဘောရာစိုက်ခွဲခေါ်တာပေါ့နော်ဒါကတော့စိုက်ခွဲခေါ်တာပေါ့အဲဟုတ်တယ်အဲ့ဒါပါတွေ့တာ။ကြာသူတို့အဲကမ္ဘောတော့ကံစည်းပေါ့လေဒါဒီလေ
ချောင်းဒေသခံတွေကတော့ကံကြီးကုန်းကင်မွန်ထော်ကံစည်းခြေရွာဟာစစ်ကောင်စီကိုအားပေးထောက်ခံသူအများစုနေထိုင်တဲ့ခြေရွာတွေဖြစ်တယ်လို့ပြောပါတယ်။တည်ဆုံသူတွေဟာစစ်ကောင်စီကိုအားပေးထောက်ခံတဲ့ဒေသခံတွေလားဆိုတော့ကိုတော့ VOA ကတိကျအတိမပြုတ်နိုင်ပါဘူး။ဒီရုံလောင်းတွေတွေ့ရတာနဲ့ပတ်သက်ပြီးကျူးလွန်သူလို့ယူဆသူတယောက်ကိုဆက်ဆင်းနေပြီးသူဟာ CVM ချောင်းဆရာဟောင်းတဦးဖြစ်တယ်လို့ PDF အဖွဲ့ကခေါင်းဆောင်တယောက်ဖြစ်ကြောင်းနဲ့ဒီကိစ္စကိုတေမှုတေခင်းဖွင့်ဆောင်ရွက်နေတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
။ဟူတော့တော့ဆက်ဆင်းနေတော့မှရှိတယ်။နောက်တစ်ခုကတော့အဲ့ဒီဟာတွေနဲ့ပတ်သက်တော့ကျွန်တော်အလောင်းတွေရဲ့ဟာတွေနဲ့ပတ်သက်ရင်တေမှုတေခင်းဖွင့်ကြောကြသက်ဆိုင်ရာရဲစခန်းတွေကတော့ဆောင်ရွက်တည်ရရှိပါတယ
်။ရွှေဘိုခရိုင်မြင်းမှုမြို့နယ်အပိုင်းဗရထိုင်းချေးရွာကတောက်တံမှာလဲတည်ဆုံနေတဲ့ချေးရွာသားအလောင်း6လောင်းကိုမတ်လ7ရက်နေ့ကပဲတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းဒေသကြီးချောင်းဦးနဲ့မြင်းမှုမြို့နယ်ထဲမှာစစ်ကောင်စီကနေမင်းရှင်းလင်းရေးလုပ်နေပြီးထောင်နဲ့ချီတဲ့ဒေသခံတွေကတော့ထွက်ပြေးတိမ်းရှောင်နေရပါတယ်။မြောင်မြို့နယ်ထဲမှာတနင်္ဂနွေနေ့ကမြောင်ဒေသခံကာဝေးတပ်ဖွဲ့စခန်းတစ်ခုကိုစစ်ကောင်စီတပ်တွေကနေမင်းရှင်းလင်းရေးနဲ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့မြောင်ဒေသခံကာဝေးတပ်ဖွဲ့ကပြောပါတယ်
။အဲ့ဒါပြည်စုံနဲ့100လောက်ဆိုကြတော့ကျွန်တော်တို့လည်းလည်းအရင်မမြင်ဘူး။ကျွန်တော်တို့ကန်ထဲမှာရှိတဲ့ရေဘော်နေရာတွေရေဘော်တွေအကုန်လုံး
ဒေသခံကာကွယ်ရေးတပ်စခန်းတွေစီနေမင်းရှင်းလင်းလာတဲ့စစ်ကောင်စီတပ်ကိုမိုင်းဆွဲတိုက်ခိုက်ခဲ့တဲ့အတွက်ဆယ်ဦးရဲမင်းနဲ့ဒဏ်ရာရခဲ့တယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်လာတာတော့မရှိသေးပါဘူး
။ဒေါက်ခင်မျိုးသက်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။စကိုင်းတိုင်းချောင်းမြို့နယ်ကကြေးရွာတချို့မှာမနေ့ကလူနေအိမ်ကြီးတွေမိရှုခံရကြောင်းဒေသခံတွေထွက်ပြေးကြရပါတယ်။ဆီယနာတင်ပြီးတဲ့နောက်ပြည်တွင်းလက်နက်ကိုင်ပြည်ပခါတွေကြောင့်မိရှုခံရပြီးပျက်စီးသွားတဲ့လူနေအိမ်ကြီးပေါင်းကတနိုင်ငံလုံးမှာ11,000ကျော်အထိရှိသွားပါပြီ။ပြည်တွင်းပြည်ပဖွဲ့စည်းတွေပြုစုထားတဲ့စည်ရင်အချက်လက်တွေထဲမှာစကိုင်းတိုင်းဒေသကခြေရွာတွေဟာအများဆုံးမိရှုခံနေရတာပါ။ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြထားပါတယ်ရှင်။
စကိုင်းတိုင်းချောင်းမြို့နယ်တဲကရွာတက်ဝါရငွေတာနဲ့တောချောင်းလေးရွာတွေမှာမေလ2ရက်နေ့နေ့လယ်အစောပိုင်းလောက်ကစပြီးစစ်ကောင်စီတပ်တွေဝင်ရောက်လာလို့ဒေသခံတွေထွက်ပြေးနေကြရပြီးလူနေအိမ်တချို့လည်းမီးရှို့ခံနေရတယ်လို့ဒေသခံတွေကပြောပါရယ်။စကိုင်းတိုင်းတဲကကျေးရွာတွေထဲစစ်ကောင်စီတပ်တွေဝင်ရောက်လာပြီးတော့နေနေရှင်းလင်းရေးလုပ်တာဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တာတွေခက်စိတ်စိတ်ဖြစ်နေပေမဲ့အခုမီးရှို့ခံရတဲ့ရွာ၄ရွာမှာတော့အပြန်အလှန်တိုက်ခိုက်မှုမရှိဘဲစစ်ကောင်စီဘက်ကနေဝင်ရောက်စီးနင်းတာလို့ဒေသခံတူကပြောပါတယ
်။ရွာတွေထွက်ပြေးကြပြီ။ထွက်ပြေးတဲ့ကပါအခုသူတို့ထဲတဲ့အင်တွေကိုပိတ်ပြီးတော့တွေ့တဲ့အင်တွေပေါ့တဲ့ဟိုမူတဲ့အင်တွေရှို့နေတယ်။ရွာတိရှို့တယ်ကျွန်တော်တို့ဟိုဟာဟိုဝေယာရှို့တယ်။ဒါကျွန်တော်တို့အခုဝေသာဆိုတဲ့ရွာရှို့တယ်ပကြောင်းလေးရှို့တယ်။ဟိုအင်ကြီးကတော့အပြာကိုကျွန်တော်ကိုငိမ့်နေရတယ်ကျွန်တော်ဝေယာမှာလေလေ။သူရှို့တာကတော့ကျွန်တော်တို့ဟိုလောက်ကမှရှို့ရကြအဲ17လောက်မှာကျွန်တော်တို့ရှို့တာ17ဝေကျင်လောက်မှာလေ။ပြူပြူလေးရှို့သွားတဲ့ဟာကအကျွန်တော်ဟာ16 A ပေါ့ပြောတာက3 A 16 A နေပါလောက်ပေါ့နော်အခုကတော့ဟိုအတိအကျလဲကျွန်တော်တို့ကမသိသေးဘူးတချောင်းလေးပါလေ
လူခွင့်ရေးအဖွဲ့တွေနဲ့စစ်ဆောင်တွေကိုကူညီပေးနေတဲ့အဖွဲ့တွေကပြုစုထားတဲ့စည်ရင်းအရဆိုရင်စကိုင်းတိုင်းချောင်းမြို့နယ်ထဲမှာ2021ခုနှစ်အောက်တိုဘာလကစပြီး2022ခုနှစ်ဧပြီလကုန်အထိမီးရှို့ဖျက်ဆီးခံလိုက်ရတဲ့လူနေအိမ်ကြိမ်ပေါင်း209လုံးအထိရှိထားပါတယ်ဒါကချောင်းမြို့နယ်ထဲကအခြေအနေပါဒေသတွင်ပြည်ပခါတွေကြောင့်အိုးအိမ်ဆွန့်ထွက်ပြေးနေရသူတွေနေအိမ်တွေမိသေးပါသွားလို့အိမ်ပြန်မလာနိုင်သေးတဲ့ဒုက္ခသည်ပေါင်းတောင်းချီရှိနေတဲ့သခိုင်းတိုင်းတဲကဒေသအချို့မှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရပါတယ်။သခိုင်း၊ရွှေဘို၊ကလေးနဲ့မုံရွာအဲ့ဒီမျိုးတွေကလွဲလို့ကျန်တဲ့မျိုးတွေကဒေသခံတွေဟာအင်တာနက်လိုင်းသုံးမရဘူးလို့ပြောပါတယ်။ Lune Ainwe, Misho Kanyabi, Dedagan, Shualonjo Niwa, Trapini Jaya, Zaganda, Wolmile, and the Net Lang Domialo, Piruma, Pipiani, a Johnny Wule, Mediaro, Wulu, Dedagan, Duga, Piovare. ဒီလိုမျိုးရတယ်ဒီလိုမျိုးရတယ်တရင်ဖက်ရတာတွေကအစပြပြပြလို့ဘောရမှာဆိုပုံပြရွေးရမလို့ဒီဇဂိုင်းတိုင်းမကွေးတိုင်းချင်းတရားကျင်းနေချမ်းပြည်တောင်ပိုင်းမန္တလေးတနင်္လာရီတိုင်းပဲခူးကရင်နဲ့ကချင်ပြည်နယ်တွေကနေရာပေါင်း
လူနေအိမ်တွေမိရှုဖြစ်စည်းခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ PDF အဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့ပြောထားသလိုဒေသခံကာကွယ်ရေး PDF တွေဘက်ကလည်းစစ်ကောင်စီတပ်တွေရဲ့လက်ချက်ဖြစ်တယ်ဆိုတဲ့အပြန်အလှန်ဆွဆွဲမှုတွေရှိနေပါတယ်ခင်ဗျာကိုရဲမှုတင်ပြပေးခဲ့တာပါရှင်ဘီလင်းမြို့နယ်တဲကတိုက်ခိုက်ခံရတဲ့အခြေအနေကိုလည်းတင်ပြပေးပါမယ်ကယန်မြို့ကယန်မြို့သားအစီအယုံတထုံ
ဒီကနေ့ကလေးချောင်းနဲ့နှစ်ချိန်ဘုံကျဲတိုက်ခိုက်မှုလုပ်ခဲ့ခြင်းအတွင်းဒေသခံတွေရဲ့အိမ်တွေဆဲလုံးထက်မင်းနဲ့ထိခိုက်မိလောင်ခဲ့ပြီးတခြားနေအိမ်တွေလည်းပျက်စီးထားပြီးရှိနေတယ်လို့ပြောပါတယ်။အဲ့ဒီဒေသမှာတော့စစ်ပေးဒုက္ခတဲ့တထောင်လောက်ဟာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ကျေးရွာလေးကိုမေလ၁၀ရက်နေ့ကစစ်ကောင်စီဘက်ကလေကြောင်းနဲ့နှစ်ကြိမ်တိုက်ခိုက်မှုလုပ်ခဲ့တဲ့အတွင်းမှာဒေသခံတွေရဲ့အိမ်တွေဆယ်လုံးထက်မနည်းထိခိုက်မိလောင်ခဲ့တယ်ဆိုပြီးကရင်လူခွင့်ရေးဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပြပါဗျာ။အိမ်တွေမီးလောင်တာကတော့ဟိုဟာဆယ်လုံးကျော်တော့ချတာပေါ့နော်။စစ်ကောင်စီအနေနဲ့
ကရင်လက်နက်ကိုင်တွေနဲ့တိုက်ခိုက်မှုဖြစ်တိုင်းမှာလေကြောင်းကနေဒေသခံအရက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေလုပ်တာဟာဆေးရသွေးမှုမြောက်တယ်ဆိုပြီးကရင်လူခွင့်ရေးဖွဲ့ကဆိုပါတယ်။ဒီကြောင့်ဟိုတိုက်ခိုက်မှုရတာအဓိကအထူးသဖြင့်ပေါ့လေဟိုအရက်သားပြည်သူနဲ့ရင်းသူနဲ့ဟိုမခွဲခြားပဲနဲ့အဲ့လိုမျိုးတိုက်ခိုက်မှုလုပ်တာကကြတော့တင်းချက်ကကြတော့ဆေးရသွေးမှုမြောက်တာ
ပိုင်ဆိုင်မှုအဆောက်အအုံတွေထိခဲ့ခါကျလို့ရှိတော့ဒါစင်ရဆိုးမှုရောက်တဲ့နေ့ချရာချရောကျွန်တော်ဒီနိုင်ငံတကာလူသားချင်းစာနာထောက်တာမှုဥပဒေကိုချူပေါင်းရာရောက်တာပေါ့ပြည်နယ်မှာတော့စစ်ကောင်စီတပ်တွေနေကြောင်ဘီဂျီအက်ပူးပေါင်းတပ်ဖွဲ့တွေနဲ့ကေအန်ယူကရင်မျိုးသားလူမျိုးရေးတပ်ပီဒီအက်ပြည်သူ့ကာကွယ်ရေးတပ်တွေနှစ်ဖက်တိုက်ပွဲဖြစ်နေပြီးလက်နက်ကြီးကြီးစံတွေဟာပြည်နယ်မ ဒေသခံတွေထွက်ပြေးတိတ်ဆောင်နေတဲ့အချိန်မှာရွာတွေထဲကိုလေကြောင်းကနေဖုံးကျဲတက်ခဲ့မှုတွေလုပ်ခဲ့တာကြောင့်ရွာတွေကအင်းဒီဘော်ကိုကြပြီးမီးလောင်ပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ဘီလင်းမြို့နယ်တွေကစစ်ကောင်စီစခန်းတွေဖြစ်တဲ့၄ကေစခန်းနဲ့ဝင်းတာပန်စခန်းတွေကိုသူတို့နယ်တွေကနေအေးဘီလာ၂၃ရက်နေ့နောက်ဆုံးထားပြီးစုခွာပြီးပို့အတွက်ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့
ဒီအတွက်နှစ်ဖက်တိုက်ပွဲတွေလည်းပြင်းထန်နေပြီးဒေသခံကျေးရွာဆဲရွာလောက်ကပြည်သူတွေဟာနေအိမ်တွေမှာမနေရတော့ဘဲတောတောင်တွေကြောက်နိုင်ကူတွေကြားမှာပုံအောင်နေပြီးစစ်ဘေးရှောင်ရရတယ်ဆိုပြီးလူခွင့်ရေးအဖွဲ့အစည်းတွေကပြောဆိုခဲ့ပါတယ်ရှင်။ထန်းချေဆိုင်ဖြူရီသတင်းထောင်မအေးအေးမှာသတင်းပေးပို့ခဲ့တာပါရှင်မြန်မာနိုင်ငံတွင်းကတိုက်ပွဲတွေအခြေအနေသတင်းပြီးမှာတော့ယူကရိန်းစစ်ပွဲ
ကိုမနီတစ်ခုကယူကရိန်းစစ်တပ်အတွက်ထုတ်လုပ်ထားတဲ့ဒရုန်းမောင်းသူမဲ့ရင်ကိုထုတ်လုပ်ပေးနေတာပါဒီဒရုန်းရင်ဟာလူတွေဝင်ရောက်သွားလာဖို့အလွန်အန္တရာယ်များတဲ့နေရာတွေမှာရှာဖွေထောက်လှမ်းဖို့ကဲဆယ်ဖို့အတွက်အထူးပြုထုတ်လုပ်ထားတာဖြစ်ပါတယ်ဗီအိုအေသတင်းထောက်ကာယာစတနာရှပ်ချန်ကိုသတင်းပေးပို့ထားတာကိုကိုစုံမှုကျော်ကပြောပြထားပါတယ်
အမေရိကန်ပြည်ထောင်စုစီအယ်တယ်အခြေစိုက်ဘီအာအိုင်အန်စီဘရင့်ကုမ္ပဏီကိုထူထောင်ခဲ့တဲ့အသက်22နှစ်အရွယ်စီအီးကိုအမှုဆောင်ညွှန်ကြားရေးမှူးချုပ်ဘလက်ရက်စနစ်ဟာပြီးခဲ့တဲ့မလ၁၃ကပိုလန်နိုင်ငံကိုသွားရောက်ခဲ့ပြီးဒရုန်းဆယ်ဇင်းကိုကိုယ်တိုင်ပေးရခဲ့ပါတယ်ရုရှားရဲ့ကျူးကျော်မှုကိုယူကရိန်းကခုခံတွန်းလှန်ရမှာအထောက်အကူဖြစ်စေဖို့ဆိုတဲ့မျှော်လင့်ချက်နဲ့သူကလ Tuya Komuni Ha, Rashago Kugan Taikanid, Ukraine, Jesse Kriari Kuni Tauban Pinid, Komuni Jinge, Tadazin Lautega, Takupipare, Drone Kuya Damoha, Dollar Tatangwell out Jabare, CEO Resnik Kurai, Tina Adom Yamale, Adom Junigo Tinta Puchape Bare, D Drone Padabi CEO Resnik Kulu Piobare.
Our drones today in Ukraine they're executing on a couple missions.
ကျွန်တော်ရဲ့ drone တွေ ကို Ukraine မှာ စီမံ ချက် နှစ် ခု လောက် မှာ အသုံး ပြု နေ ပါတယ် ပထမ တစ် ခု က တော့ ရှာဖွေ ရေး နဲ့ ကယ်ဆယ် ရေး လုပ်ငန်း တွေ ပါ အဆောက် အဦး တွေ တဲ့ ကို ပြန် တန်း ပြီး အသက် ရှင် ကျန် ရစ် နေ သူ တွေ ကို ရှာဖွေ တာ ပါ ဒီ အဆောက် အဦး တွေ ဟာ နောက် ထပ် တိုက် ခိုက် ခံ ရ ရင် ပြိုကျ တော့ မှာ လား စတာ တွေ ကို တေချာ သိ အောင် ထောက် လှမ်း ပါ တယ် ဒါ အပြင် ရုရှား တပ် တွေ ဘယ် နေရာ မှာ ရှိ လဲ ဆို တာ ကို လည်း ထောက် လှမ်း ရ မှာ အသုံး ပြု ပါ တယ် လို့ Drone company CEO Resnik ka pyaw so twa da ba. Di drone ni ko sat tin pyu lut khe dong ga do American pi daw su atwin peiso da si khan ni ya de niya de da za kan a phit phan si tha mu de tanat pik khat mu de sa dai kaisa ya de ma a thong pyu bo atwe thau lut khe da ba. Di drone ha GPS lan nyon snin ne twa da ma hoh ba bu. Brink company ye ni pinya shin Dmitry Tarasov ga aku lo shin pya ba de.
We're able to penetrate objects better, fly further, and we don't...
ကျွန်တော် ရဲ့ drone ဟာ ပို ပြီး တော့ ထိုးဖောက် ဝင် ရောက် နိုင် ပါ တယ် ဒီ drone ကနေ GPS အလိုလျောက် လမ်းညွှန်စနစ်ကို အခြေ ခံ ထား တာ မဟုတ် ပါ ဘူး ဒါ ကြောင့် GPS အသုံး ပြု လို့ မရ တဲ့ နေရာ တွေ ဥပမာ concrete အဆောက် အဦး တွေ ဆက်တဲ့ နေရာ တွေ မှာ ပါ mount နေ လို့ ရ ပါ တယ် ပြော ရ ရင် တော့ ဒီ drone ဟာ ပြန် တန်း နေ ရဲ့ ကျိုး မဲ့ phone တစ်လုံး မှာ ပဲ ဒါ ကြောင့် တန်တရား ရှိ သူ တွေ ကို တွေ့ ရ ဒါမှ မဟုတ် ဒဏ်ရာ ရ ရ တဲ့ အသက် ရှင် နေ သူ တွေ ကို တွေ့ ရ ဆိုရင်ဖုန်းခေါ်စကားပြောပြီးအခြေအနေကိုစုံစမ်းလို့ရပါတယ
်ဒီ drone ဟာလုံးဝမှောင်မဲနေတဲ့နေရာတွေထဲမှာလည်းပြန်တန်းနိုင်ပါတယ်ဒါအပြင်အစာအုပ်တွေတက်ကိုဝင်ရောက်နိုင်အောင်မှန်တကားတွေကိုလည်းခွဲပြီးဝင်နိုင်ပါတယ်ဒီပညာရှင် Dmitry Tarasov ကအခုလိုဆက်ရှင်းပြပါတယ
် This is the glass breaker it has a spinning
ဒီ drone ဟာမှန်တွေကိုခွဲနိုင်ပါတယ်လည်နေတဲ့ tungsten carbide တက်တူအမှားစားထိပ်ဖူးတက်ထားပါတယ်မှန်ကိုထိုးလိုက်ရတဲ့မှန်ကအစိမ့်စိမ့်မှောင်မှောင်ကွဲပြီးအထဲကိုဝင်လို့ရပါတယ်။အဲ့လိုမှမဟုတ်ရင်အထဲကိုရောက်ဖို့ကျွန်တော်တို့ကမှန်ကိုခွဲပေးနေရပါလိမ့်မယ်။စက္ကန့်ပိုင်းအတွင်းတက်ဆင်အသုံးပြုနိုင်ပါတယ်
။ကုမ္ပဏီထူထောင်သူ Resnik ဟာဒီ drone ကို18နှစ်သားမှစတင်လုပ်ခဲ့တာပါ။2021ခုနှစ်မှာသူ့ရဲ့လုပ်ငန်းအတွက်ရင်းနှီးမြှုပ်နှံမှုဒေါ်လာ25သန်းရရှိခဲ့ပါတယ်။ Ukraine ကိုကူညီဖို့နဲ့ drone တွေပေးဖို့လှူဒါန်းဖို့ဟာသူ့အတွက်တော့ခက်ခဲတဲ့ဆုံးဖြတ်ချက်တစ်ခုမဟုတ်ပါဘူး။သူဟာ Ukraine မျိုးနွယ်တဦးဖြစ်ပါတယ် CEO Black Resnik အခုလိုပြောပါတယ
် I think Ukraine's defense of their land is incredibly moral
Ukraine သူတို့နိုင်ငံကိုသူတို့ခုခံကာကွယ်တာဟာအလွန်မှန်ကန်တဲ့ကိစ္စဖြစ်ပါတယ်ဒီကိစ္စဟာကျွန်တော်တသက်တွေ့ဝူးတဲ့အထက်အဖြူအမဲအကွဲဆုံးပဋိပက္ခတစ်ခုဖြစ်ပါတယ်ဒီနေရာဟာနည်းပညာအရကူညီဖို့အကောင်းဆုံးနေရာဖြစ်ပါတယ်။ဒါကြောင့်ဒါကိုဖြစ်အောင်ဆောင်ရွက်ဖို့ကျွန်တော်စိတ်ထဲမှာဖြစ်ပေါ်ခဲ့ပါတယ်လို့ Resnik ကပြောဆိုသွားခဲ့တာပါ။ Brink Company အနေနဲ့ Ukraine စစ်တပ်အတွက်နောက်ထပ် drone တွေထုတ်လုပ်ဖို့စီစဉ်ထားပါတယ်။ Resnik ဟာနောက်ထပ်တစ်ကြိမ် drone တွေပေးပို့ဖို့ Ukraine ကာကွယ်ရေးဝန်ကြီးဌာနနဲ့လည်းပြောဆိုဆွေးနွေးထားပြီးဖြစ်ပါတယ်
။ကုဇော်မူကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါနေ့မနေ့ခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်ကျမတို့ရဲ့ဓာတ်ရိုက်ထုတ်လွှင့်မှုကို VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook စာမျက်နှာပြင်ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြိုင်တည်းထဲဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ရှင
် VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru channel 101ဒါမှမဟုတ် Tigercom 6 Juru channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bami.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bami.news ဖြစ်ပါတယ်။ မြန်မာနိုင်ငံကပြည်ထောင်တွေစီတည်မှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင် VOA American အတန်ရဲ့2022ခုနှစ်မေလ3ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50 လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့အရင်ဆုံးထုတ်လွှင့်ပေးမှာကသတင်းတောင်မှတ်စုအစီအစဉ်ဖြစ်ပါတယ်
ကန္တတလက်ကအဖွဲ့များရဲ့ခေါင်းဆောင်များကိုတွေ့ဆုံဆွေးနွေးဖို့အတွက်ဖြစ်ခေါ်ပါတယ်အဖွဲ့များအားလုံးကိုကျွန်တော်ကိုယ်တိုင်တွေ့ပါမယ
်ဒါကတော့စစ်ကောင်စီဆွေးနွေးပွဲဖိတ်ခေါ်မှုအပေါ်တုံ့ပြန်ချက်တွေကိုစုစည်းတင်ပြထားတဲ့သတင်းတောင်မှတ်စုအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်ဒီနောက်မှာတော့စီးပွားရေးဘလော့ဂါတွေပြောသည်မှတက်တန်ရောင်သတင်းလှအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့သတင်းတောင်မှတ်စုအစီအစဉ်ကိုပြောပြပေးမှာပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငင်းချမ်းရေးဆွေးနွေးဖို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမြင့်အောင်လှိုင်ဖိတ်ကြားမှုကိုဒီအပေါ်စစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ရဲ့အမြင်တွေကဘယ်လိုရှိနေပါသလဲ။ရန်ကုန်ကပေးပို့တဲ့သတင်းထောက်မှတ်စုကိုကိုသားညိုဦးတင်ဆက်ထားပါတယ်ရှင
်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငင်းချမ်းရေးဆွေးနွေးဖို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမြင့်အောင်လှိုင်ကကိုယ်တိုင်ဖိတ်ကြားထားပါတယ်။ပြည်ရင်းငင်းငင်းအတွက်ရှေ့ရှုပြီးတော့ဆွေးနွေးမဲ့ဒီဖိတ်ခေါ်မှုမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေတော့မပါပါဘူး။ဒီအပေါ်မှာစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့အမြင်တွေဘယ်လိုရှိလဲ။ရန်ကုန်နေသတင်းတော်မှတ်စုအစီအစဉ်ပေးပို့ထားပါတယ်။ကျွန်တော်သားညဦးပြောပြပါမှာပါ။ပြည်ရင်းလက်နက်ကိုင်ပြည်ပခါရီချုပ်ငင်းရေးကိုလက်တွေ့ကျကျနဲ့ကောင်တယ်ဖော်ဖို့လိုအပ်တဲ့အတွက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကခေါင်းဆောင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ရဲလို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဖိတ်ခေါ်ပါတယ်။တိုင်းသားအားလုံးညီငယ်ရင်းနဲ့ဖူမျိုးတူတက်မှုရဲ့အရသာကိုခံစားနိုင်ဖို့အားလုံးလက်တွဲပြီးတော့ယူသားပွင့်လင်းစွာဆွေးနွေးမယ်လို့ဧပြီလ22ရက်နေ့ကရုပ်မြင့်တန်ကြားပေါ်ကနေပြီးတော့ထုတ်လွှင့်တဲ့ညီငယ်ရင်းဆိုင်ရာမိကုံးမှာဖိတ်ခေါ်ခဲ့တာဖြစ်ပါတယ်
။တိုင်းသားလက်နက်ကိုင်အဖွဲ့များရဲ့ခေါင်းဆောင်များကိုပြည်သူဆွေးနွေးဖို့အတွက်ဖိတ်ခေါ်ပါတယ်။အဖွဲ့များအားလုံးကိုကျွန်တော်ကိုယ်တိုင်တွေ့ပါမယ်။ပြီးလို့ရှိရင်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်အဖွဲ့များနဲ့ဆွေးနွေးမှုများပြုလုပ်သွားပါမယ်။လိုအပ်ရင်လည်းထပ်မဆွေးနွေးမှုတွေကိုလည်းပြုလုပ်သွားပါမယ်။ဒီဆွေးနွေးပွဲကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးရဲ့ခေါင်းဆောင်များကိုယ်တိုင်နဲ့အဖွဲ့ဝင်နှစ်ဦးစီတက်ရောက်ပေးကြပါ။တက်ရောက်မဲ့သူပုဂ္ဂိုလ်များရဲ့အမည်ကို2022ခုနှစ်မေလ9ရက်နေ့နောက်ဆုံးထားပြီးပြန်ကြားပေးကြစီလိုပါတယ်
။ဆွေးနွေးမဲ့ရက်တွေကိုတော့နှစ်ဖက်ညှိနှိုင်းပြီးတော့သတ်မှတ်မယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမေကွန်းထဲမှာပြောပါတယ်။စစ်ကောင်စီအကြီးအကဲကိုယ်တိုင်တွေ့ဆုံမဲ့ဆွေးနွေးပွဲမှာတိုင်းသားတွေဘက်ကလူလားချက်တွေကိုပြုံးလင်းလင်းပြောဆိုဆွေးနွေးပြီးတော့စစ်ကောင်စီဘက်ကလည်းလုတ်ပေးနှံသမျှကိုပြန်ဆွေးနွေးမယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးဖွဲ့ခေါင်းဆောင်ဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်ဆွေးနွေးမဲ့ကလန်းချက်မှာအပြည့်ရလက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါတွေ့ဆုံမှာဖြစ်ပေမဲ့လို့ပြည်သူ့ကော်မတီ PDF တွေနဲ့တော့တွေ့ဆုံမှာမဟုတ်ဘူးလို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ
်ကျွန်တော်တို့ဒီအကြမ်းဖက်အဖွဲ့အစည်းဖြစ်ပြင်ညာထားတယ်ကျွန်တော်တို့ဒါ PDF အမိကအကြံပေးအဖွဲ့တွေတော့ကျွန်တော်ပါမှာမဟုတ်ပါဘူးခင်ဗျာ
တနင်္ဂနွေအဖြစ်ရလက်မှတ် NCA ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်စေကူးနဲ့ဖွဲ့ထားတဲ့ညီညာရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPST ရဲ့အစည်းအဝေးကိုမေလ25ရက်နေ့မှာလုပ်ဖို့ရှိပါတယ်ဒါကြောင့်မလို့ PPST တဲကလက်နက်ကိုင်တွေအနေနဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဖိတ်ခေါ်ကမ်းလှမ်းချက်ကိုဒီအစည်းအဝေးပြီးတော့မှပဲစစ်စစ်ဝေးဝေးနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာစဉ်းစားဖို့ရှိတယ်လို့လက်နက်ကိုင်ဖွဲ့စည်းချုပ်ကလည်း VOA ကိုပြောပါတယ် PPST ရဲ့ဥဆောင်ကော်မတီအဖွဲ့ဝင်လည်းဖြစ်ပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကလည်းဖြစ်တဲ့ဗိုလ်မှူးခွန်ဦးကာကဒီဖိတ်ခေါ်မှုဟာဆွေးနွေးဖို့အခွင့်အလမ်းစတင်တဲ့ခြေလှမ်းဖြစ်တယ်လို့တုံ့ပြန်ပါတယ
်။ဒီခြေနေအစ်စ်အပံပေါ့အပြင်ကျကိုကျွန်တော်နည်းနည်းလေးဟိုလေ့လာသုံးသပ်နေတယ်။ဒါပေမဲ့ဒီကူရရှိရင်တော့ဒီငင်းငန်းဆွေးနွေးဖို့ဖိတ်ခေါ်တယ်ဆိုတာဒါကောင်းတဲ့လက္ခဏာပါပဲ။ဘာကြောင့်လဲဆိုတော့လုံးဝတကားပိတ်ပြီးတော့ဟာလာကျွန်တော်တို့အကြမ်းဖက်အတိုင်းနဲ့ခိုင်းနေပြိပစာတွေပဲပေါ်ထုတ်နေတော့ဘယ်လိုမှမကောင်းနိုင်မှာမဟုတ်တော့ဘယ်လိုပစာပြောဖို့ဆိုပြဖို့ခွင့်လန်းဟောဆောင်ထားတာဆိုတာတော့ကောင်းတဲ့သူ့သဘောဆောင်တဲ့လက္ခဏာပါပဲလို့ငါတက
်မြန်မာနိုင်ငံကြီးအတော်များများမှာစစ်ကောင်စီတပ်တွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားလက်နက်ကိုင်ပြိပစာတွေရှိနေတဲ့အချိန်မှာတိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စစ်ကောင်စီဘက်ကအခုလိုကန့်လန့်လာတာပါစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေမကြမကြဖြစ်နေတဲ့ကချင်တိုင်းသားလက်နက်ကိုင် KAU အဖွဲ့အနေနဲ့ကတော့ဒီဖိတ်ခေါ်ချက်ကိုတုံ့ပြန်ဖို့အဖွဲ့အတွင်းဆွေးနွေးဖို့လိုတယ်လို့ပြောခဲ့ရသူဗိုလ်မှူးနော်ဘူးက VOA ကိုပြောပါတယ
်ဆိုတော့ကျွန်တော်လည်းဒီ CEO ဘုံကကော်မတီရဲ့ ตัวท่านดูเรื่องคุ้มเช็ดดีคุ้มเช็ดเนี่ยเราดูมาบ้างอาจารย์ชี้ไปเนี่ยจะมาเรียนย้ำเจอรู้เรื่องอะไรบ้างเราคุ้มเจอเราสูงเนี่ยสูงมาแล้วแต่มาโมผู้เชี่ยวชาญตัวเรื่องมีคนเจ้าเชื่อเนี่ยอยู่ตัวดีก็มีเจ้าประสงค์เช็ดมาแล้วดูตรงท่านมาได้สุดาไปแล้วดูมาบ้างอาจารย์กูอันนี้สอบอะไรฉันเอาตัวน้อง
แต่ในงานลงมาแล้วในการบริการช่วงนี้จะสูงอยู่สิ่งสิ่งที่เกิดขึ้นนี่นะแต่ในงานลงมาแล้วในการบริการช่วงนี้จะสูงอยู่สิ่งสิ่งที่เกิดขึ้นนี่ผู้ให้การจะมาพิจารณาผลิตมาปลุกเชื่อที่เอาแต่ยินยันสุนทรภู่พิลาบามลาสุรากามีก็ทุกอย่างพิจารณาเลยสิ่งสิ่งประการรอบมีมาในงานเด็กก็แล้วในการบริการเนี่ยพัฒนาลูกพิเรนพิบ้าจังเชิดดูจังพิจารณาลูกสุวาเลยแต่จังลูกพิเรนก็จังเชิดดูด้วยส่วนส่วนนี้เป็นเพียงเฉพาะพิจารณาลูกเบี้ยวาเลย
สิ่งสิ่งนี้ที่พิจารณาพูดจะนี่ได้ยินว่าแต่บริษัทนี้เนี่ยแค่ปีนี้มาแล้วที่ได้กันการเว็บพูดเนี่ยดูผู้บริหารเนี่ยคือมีการตัวใจปาร์ตี้คือมีปีตัวมือคู่เดียร์ยังก็ตัวมีก็คู่ลูกเบี้ยวไปดังนั้นพี่อดมีก็เล่าดมีก็ที่นี่เลยบอกเลยว่าเป็นเรื่องที่ถูกเผยแพร่ในปมมาก็จันทร์รู้ว่าไต้หวันตรงนี้เป็นสิ่งที่คิวเควบุนอมมาดีไต้หวันเนี่ยดีมาก
พี่เดียบตอนนั้นเพื่อจีดิวคิวเควบุจะเตะเบลูโรจันโรมีเนี่ยไต้หวันแล้วในการพูดเนี่ยสุนิบุอันซีเลมาทูบเวชาวเนี่ยพี่เรชินนัทท้องนั่นเสร็จตะคุณเนี่ยตรงอ่ะบูจงบูจีไม่เอาเลยก็สัตย์เองกำลังเกี่ยวอะไรนัทท้องนั่นเสร็จตะคุณเนี่ยฟิวไวล่ามาจิมบาเกเร่เสียงตู้พี่รองซูเน่ขานามจิมบาเกียร์เลยแต่ละกองส่งดีเตียวพูดว่าสิ่งสิ่งก็เผยจากเกบีจุดเด่นต่างมาเชื่อมท้าวในยินยันสุนิบุเลือกผู้สิ่งเกี่ยวดีเลยแต่เมื่อเลี้ ဒီကြောင့်ဒီစနေဘွဲကိုအစီအလက်မှရေထိုးထားတဲ့အဖွဲ့တွေကကူဖွဲ့တယောက်မဲ့လာလာရှိတယ်လို့ ဒီစနေဘွဲကိုအစီအလက်မှရေထိုးထားတဲ့အဖွဲ့တွေကကူဖွဲ့တယောက်မဲ့လာလာရှိတယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထံကပြောပါတယ်စစ်ကောင်စီအုပ်ထမ်းနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံဆွေးနွေးဖို့စီစဉ်နေတဲ့ဒီကြောင်းတွေကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ဖြစ်နေတင်ဆက်လိုက်ပါတယ်ကျွန်တော်တားညို့ဦးပါ
အင်ဒိုနီးရှားနိုင်ငံကစားအုပ်စီနဲ့ကုန်ကြံပြပတင်ပို့မှုတိုင်းပြည်ပင်လိုက်ပြီးတဲ့နောက်မှာတော့ကမ္ဘာစားအုပ်စီစီးစံချိန်တင်မြင့်တဲ့သွားသလိုကမ္ဘာတလွှမ်းမှာလည်းစားစီစီးချိန်မှုနဲ့ရင်ဆိုင်နေကြရပါတယ်မြန်မာနိုင်ငံမှာလည်းစားသုံးစီဈေးနှုန်းကတိတိတသားကိုတက်လာပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာရှင် ကမ္ဘာမှာအဓိကစားအုပ်စီတင်ပို့တဲ့အင်ဒိုနီးရှားနိုင်ငံကပြည်တွင်းမှာစားသုံးစီပြတ်လတ်မှုနဲ့ဈေးကြီးမှုကိုကူစားဖို့အတွက်စားအုပ်စီနဲ့ကုန်ကြမ်းပြပတင်ပို့မှုကိုစပီးတက်မြင့်လိုက်ပြီးနောက်မှာတော့ကမ္ဘာစားစီဈေးနှုန်းတွေထက်တဲ့သွားပါတယ်။စားအုပ်စီဟာကမ္ဘာတလွှားအများဆုံးသုံးတဲ့စားသုံးစီဖြစ်ပြီးကမ္ဘာစားအုပ်စီဈေးကွက်မှာအင်ဒိုနီးရှားက 35%ရာကိုင်းလုံးတင်ပို့နေတာလို့LMC လုပ်ငန်းကြီးရဲ့အကြေအကဲဂျိမ်းစ်ပရိုင်းကပြောပါတယ်။စားအုပ်စီတင်ပို့မှုကိုပိတ်မဲ့အကြောင်းအင်ဒိုနီးရှားကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာကြေညာလိုက်ပြီးတဲ့နောက်မှာစားအုပ်စီပေးပစက်စီအပါအဝင်ဟင်းသီးခင်းရွက်စီဈေးနှုန်းတွေမကြုံစဘူးဈေးတက်သွားပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအခုလိုကြေညာခဲ့တာပါ။ဝမ်ရင်တာမလာရန်အက်စပေါ့တ်
ဒီဂျီပီအက်စ်အလိုလျောက်လဲပထမတစ်ခုလောက်မှာအသုံးပြုနေပါတယ်ပထမတစ်ခုလောက်ထက်မကျင်ညာမချင်းတင်ပို့ခွင့်ပိတ်ထားဖို့အစိုးရကဆုံးဖြတ်ထားပါတယ်အင်ဒိုနီးရှားရဲ့စောင်းစီတင်ပို့မှုတိုင်းမြင့်ချက်ကဘလောက်ကြာမလဲဆိုတာလည်းမသိရသေးပါဘူး
ဆာယကန်တရော့စ်မမန်တောင်းတန်မန်အီဖာလ်ဝါဒီမူဝါရာချမတ်ဆောင်ရွက်မှုကိုစောင့်ကြည့်ပြီးသုံးသက်သွားမှာပါဒါမှလည်းနိုင်ငံအတွင်းမှာစားစီလုံလောက်ပြီးဈေးနှုန်းတင်းတင်းမှုရှိမှာဖြစ်ပါတယ်စားသုံးစီဈေးနှုန်းကြီးမြင့်မှုဟာကမ္ဘာတစ်လောကြီးဆိုင်ရာတဲ့အခက်အခဲဖြစ်ပြီးအဓိကကတော့စားတောက်ကုန်တုတ်လုပ်ငန်းတွေထိခိုက်ရတာပါ
တူရကီနိုင်ငံအစ္စတန်ဘူးကတာရီဟီဘာလီခါပင်လယ်စာစားတောက်ဆိုင်ဝန်တန်းမူရှူအက်တာကစီစေးတက်လာတာကြောင့်ဆိုင်မှာအရောက်ထိခိုက်လာရပြီလို့ပြောပါတယ်။
ချုပ်တဲ့အမ်ဒခန်နဲ့ပဲကျွန်တော်တို့တောင်းခံခဲ့ပါတယ်ဒီကွက်မှာလည်းတူတက်မှုရှိလာနိုင်တယ်လို့ဈေးလည်းငြိမ်းလာနိုင်တယ်ဆိုပြီးကျွန်တော်တို့စောင့်ကြည့်ခဲ့ပါတယ်ဒါပေမဲ့လည်းဘာမှတူတက်မှုမရှိတာနဲ့ပဲအစားအသောက်ဈေးနှုန်းကိုမြင့်ခဲ့ရပါတယ်ဒါမှလည်းကုန်ကြဈေးကိုကာမိမှာပါဘယ်လိုဖြစ်မစလာဖျက်သွင်းလို့ပြန်ငါရောဈေးနှုန်းပြောလိုက်ရင်မဝယ်တော့ပဲပြန်သွားကြသူတွေ
ဒီမှာတော့မဝယ်ပဲပြန်သွားကြပါလေသူတို့မဝယ်နိုင်ကြပါဘူးဆိုရင်စိတ်နဲ့စားသုံးစီဝယ်ယူမှုများလာတာကြောင့်တူရကီမှာဈေးဆိုင်ကြီးတချို့ကဆိုရင်စားသုံးစီပြက်လက်သွားမဲ့အရေးဆိုရင်လာကြောင့်လူတွေကိုအကန့်အသတ်နဲ့ရောင်းချပေးနေတာပါ နေချာစီနဲ့ကနိုလာစီပြက်လက်နေတဲ့ဆိုင်တွေရဲ့ပုံတွေကိုဂျာမနီကဈေးဝယ်သူတွေလူမှုကွန်ရက်မီဒီယာတွေမှာတင်ခဲ့ကြပါတယ်စပိန်အီတလီနဲ့ဗြိတိန်တို့မှလည်းကန့်သတ်ထားပါတယ်အင်ဒိုနီးရှားနိုင်ငံဂျာကာတာကစားသောက်ဆိုင်ပိုင်ရှင်အီမီဝရီကတော့တရက်ကို24လက်လီတာလိုတယ်လို့ပြောပါတယ်ဒါမနီပတရားလည်းမညပိုင်းတပိတိုင်းဟင်းချက်စီဈေးကြီးတာကိုကျမတို့လက်ခံပါတယ်ဒါပေမဲ့လည်း ကျမတို့အစားအစာရောင်းတဲ့နေရာမှာတော့ဈေးတင်လို့မရပါဘူးဈေးနှုန်းကိုညှိဖို့ရတယ်လေခက်ပါတယ်အစားတောက်ဈေးနှုန်းတွေကိုလူတွေကတိကြတယ်လေဈေးတင်လိုက်မယ်ဆိုရင်သူတို့ကဝယ်တော့မှာမဟုတ်ပါဘူးဆရာစပြီလားတာတာကန်ဒစ်စတာတမ်ပါစိတ်မကောင်းဖြစ်ရပါတယ်အခုထိကာယောဂါကမပြီးသေးတော့အခုဆိုအစားအစာတွေကိုရောင်းဖို့ရခက်လာပါတယ်ဟင်းချက်စီကဈေးကြီးတာပဲနဲ့ရအောင်ရှာပြီးဝယ်ဖို့လုပ်နေရပါတယ်
ကိုဗစ်-19ကပ်ရောဂါစတင်ခဲ့ခြင်းကဆလို့ကမ္ဘာတစ်လွှာစားစီဈေးတက်လာတာဖြစ်ပါတယ်။တောင်အမေရိကမှာဗိုင်းရပ်စ်ကူးစက်တာကြောင့်အလုတ်သမားရှာပမှုကြောင့်စိုက်ပျိုးရေးမှာထိခိုက်တာအပြင်ဇီဝလောင်စာထုတ်လုပ်မှုလုပ်ငန်းမှာအသုံးများလာတာကြောင့်လည်းပါပါတယ်။ကမ္ဘာ့နေကြာစီထုတ်လုပ်မှုအဓိကနိုင်ငံတွေဖြစ်တဲ့ယူကရိန်းနဲ့ရုရှားတို့စီးရေးကြောင့်ကုန်သွယ်ရေးနှောင့်နှေးပြီးစားသုံ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ $965 နဲ့အရောင်းရှိခဲ့ရကနေပြီးခဲ့တဲ့မတ်လအတွင်းမှာတော့မက်ထရစ်တန်ကို $1,958 ထိပြင်းညာဈေးနှုန်းကိုရောက်ရှိခဲ့ကြောင်းကမ္ဘာဘဏ်ကလည်းပြောဆိုထားပါတယ်ဆောင်းစီဈေးနှုန်းတွေကတော့200ရာခိုင်နှုန်းကျော်တက်လာပြီးကမ္ဘာထိပ်တန်ဆောင်းစီထုတ်လုပ်တင်ပို့တဲ့အင်ဒိုနီးရှားကတင်ပို့မှုပိတ်တာကြောင့်ထပ်ပြီးတော့တက်မဲ့အနေအထားရှိနေတာပါပြီးခဲ့တဲ့နှစ်အတွင်းမိုးသည်ထန်တာကြောင့်မလေးရှားရဲ့ဆောင်းစီထုတ်လုပ်မှုကိုလည်းထိခိုက်ပါတယ်ယူကရိန်းစစ်ပွဲကဘယ်တော့ပြီးမလဲဆိုတာမသိတာကြောင့်လယ်သမားတွေအနေနဲ့ယူကရိန်းရုရှားတို့ရဲ့စားသုံးစီထုတ်လုပ်တင်ပို့မှုလစ်ဟာမှုကိုကာမိအောင်အစားထိုးစိုက်ပျိုးကြဖို့လက်တွန်းနေနိုင်တယ်လို့လဲစိုက်ပျိုးရေးအချက်အလက်နဲ့သုံးသပ်မှုလုပ်ငန်း Grow Intelligence ကတွဲဖက်သုတေသနမှု Steve Matthew ကပြောပါတယ
် The cooking well situation is commensurate
စားသုံးစီခြေနေကကဘာတလောအစားစားခြေနေနဲ့ချုပ်ကြည့်ရင်အကျိုးအစားမညီပါဘူးဒီကနေ့ခေတ်ကတော်လေးဈေးတက်လာပါတယ်ကျိုးဟင်းနေရစီဆိုရင်40ရာခိုင်နှုန်းလောက်တက်လာပါတယ်ယူကရိန်းစစ်ကြောင့်နေကြစီဆိုရင်လူချင်းရအောင်မရပါဘူးစစ်မဖြစ်ခင်ကလေးကဈေးတက်လာနေပြီမလဲစစ်ကြောင့်ချင်းတွေပိုဆိုးသွားတာဖြစ်ပါတယ
်မြန်မာနိုင်ငံမှာတော့စစ်ကောင်စီရဲ့စားသုံးစီတင်သွင်းတူလောင်ဖြန့်ဖြူးရေးလုပ်ငန်းကြီးချက်ရေးကော်မတီကမြန်မာနိုင်ငံမှာစားသုံးစီလုံလောက်နေပြီးစီတင်းမော်တွေလည်းပုံမှန်ဝင်ရောက်နေကြောင်းအင်ဒိုနီးရှားကစောင်းစီတင်ပို့မှုမူဝါဒဆိုင်ရာသတင်းတွေကလည်းချက်ကားပြီးကောလာဟာလာထုတ်လွှင့်ကြတာကြောင့်လူတို့အနေနဲ့စိုးရိမ်စရာမလိုဘူးလို့သတင်းစာကနေကြေညာပါတယ်။လက်တွေ့မြေပြင်အခြေအနေမှာတော့စီစည်းကတက်နေပါတယ်။လက်လီလက်ကလုံငန်းရှင်တချို့ကတော့စီစည်းတက်သွားပြီးလူတို့လောက်လည်းမရဘူးလို့ VOA ကပြောပါတယ်ရှင်။အဲ့တော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်အခုတော့ဘလော့ဂါတွေပြောသမျှကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်လျှက်စင်မော်တော်ဆိုင်ကယ်တွေအတွက်လျှက်စစ်တအားကိုအချိန်မကုန်ပဲချက်ချင်းပြန်ဖြစ်နိုင်အောင်ထိုင်ဝမ်က Google ဆိုတဲ့ကုမ္ပဏီကတည်ထွင်ထားပါတယ်။လျှက်စစ်ဆိုင်ကဲတဲကကုန်းသွားတဲ့ဘက်ထရီဒုံးတွေကိုအပြည့်ထားတဲ့ဘက်ထရီဒုံးတွေနဲ့ဖြုတ်လဲတက်နိုင်အောင်ဖန်တီးထားတဲ့အပြင်အပြည့်ဘက်ထရီဒုံးတွေကိုနေရာအနှံ့မှာရအောင်လည်းစီစဉ်ထားပါတယ်။သူတို့ရဲ့ဖန်တီးမှုကိုအရှာကနေနိုင်ငံတကာထိခြေလှမ်းဖြန့်နိုင်အောင်ကြိုးစားနေတဲ့အကြောင်းမဆွေမြမွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာပြောပြထားပါတယ်ရှင်။
ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေလိုညဉ့်ဉန်းဓာတ်ငွေတွေကမ္ဘာလူတွေမရအောင်ကြိုးစားနေကြသူတွေထဲမှာလျှက်စစ်ကလျှက်စစ်ဆိုင်ကဲတည်ထွင်နေကြသူတွေလည်းပါပါတယ်။လျှက်စစ်ရင်တွေကမောင်းလို့ကုန်သွားတဲ့ဘက်ထရီအတွက်လျှက်စစ်တက်အားပြန်သွင်းကြရတာပါ။ထိုင်ဝမ်က Google Road ဆိုတဲ့နည်းပညာကုမ္ပဏီကတော့ Smart လျှက်စစ်ဆိုင်ကဲတွေအဖြစ်ကုန်သွားတဲ့ဆိုင်ကဲဘက်ထရီတွေကိုအားဖြည့်ထားတဲ့ဘက်ထရီနဲ့ချက်ချင်းလဲတက်နိုင်အောင်လို့တည်ထွင်ထားပါတယ်။အဖြစ်ဘက်ထရီဒုံးတွေလွယ်လွယ်ကူကူရနိုင်အောင်လို့ Go Station တွေကိုလည်းနေရာအနှံ့မှာထားပေးထားပါတယ်။ဓာတ်ဆီဆိုင်တွေမှာစီဝင်ဖြစ်သလို Go Station တွေမှာအဖြစ်ဘက်ထရီဒုံးကိုယူပြီးတော့ကုန်သွားတဲ့ဘက်ထရီဒုံးတွေကိုထားခဲ့ရတဲ့အလဲအလဲစနစ်မျိုးလုပ်ပေးထားတာပါ။ဘက်ထရီအပြတ်သွင်းရတဲ့အချိန်မကုန်တဲ့အချက်ကလူတွေလျှက်စစ်ဆိုင်ကယ်ပိုစီးလာအောင်ဆွဲဆောင်နိုင်တဲ့အချက်ဖြစ်တယ်လို့ Google Road Company တည်ထောင်သူအမှုဆောင်ရရှိချုပ်ကပြောပါတယ်။
With battery swapping, you don't have range anxiety. You can go as far as you want. You don't have any wait time.
အားကုန်နေတဲ့ဘက်ထရီကိုအားပြည့်ထားတဲ့ဘက်ထရီနဲ့လဲလည်နိုင်တဲ့အတွက်စိတ်ရှုပ်စိတ်ပူပင်ကြမလို့ပဲဘလောက်ဝေဝေသွားကြရှိရသွားနိုင်ပါတယ်။အချိန်ကုန်ခံစောင့်နေဖို့လည်းမလိုပါဘူး။ဘက်ထရီလဲဖို့စက္ကန့်ပိုင်းပဲအချိန်ပေးရပါတယ်။ဘက်ထရီရဲ့စိတ်ချလုံခြုံမှုပိုင်းကိုကျွန်တော်တို့ကတာဝန်ယူပါတယ်
။ Google Road Smart လျှက်စစ်ဆိုင်ကယ်စီးတွေအတွက်ဖန်တီးထားတဲ့ Google Road Mobile App ပေါ်မှာဘက်ထရီအဟောင်းနဲ့အတက်လဲနိုင်တဲ့ Go Station တွေကိုနဲ့ဘလောက်အဝေးမှာရှိနေတယ်လဲဆိုတာအချိန်မရွေးကြည့်နိုင်ပါတယ်။ဒါနဲ့မက Smart Cycle နဲ့လက်ကင်ဖုန်း App ချိတ်ဆက်ထားတဲ့အတွက် Cycle တာယာ၄ရော့နေပြီဆိုတာမျိုးကအထူးအချက်ပြနိုင်ပါတယ်။ဘက်ထရီအလဲအလှယ်လုတ်တဲ့ကြာတင်ငွေကိုလည်းလက်ကင်ဖုန်း App ထဲကနေတစ်စင်းနဲ့ပေးရပါတယ်။ Go Station တွေကမြို့နေရာအနှံ့မှာရှိတဲ့အတွက်သွားနေရင်ဘက်ထရီကုန်သွားမှလည်းစိုးရိမ်နေကြမလို့ဘူးလို့ Google Road ကပြောပါတယ်။တက်စီဖြည့်တာထက်တောင်မြန်ဆန်တဲ့အတွက်အချိန်ကုန်မှာကိုလည်းစိုးရိမ်နေဖို့မလိုပါဘူး။ထိုင်ဝမ်မှာ Google Road လျှက်စစ်ဆိုင်ကစီးသူ၄သိန်းခွဲထက်မနည်းရှိပြီးတော့နေတိုင်းဘက်ထရီအလဲအလှယ်လုတ်သူပြန်မြ၃သိန်းခွဲလောက်ရှိတယ်လို့ကုမ္ပဏီရဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။လိုတဲ့အချိန်တိုင်းအားဖြည့်ဘက်ထရီကိုလွယ်လွယ်ရတာကြောင့် Google Road လျှက်စစ်ဆိုင်ကစီးသူတွေလည်းပိုများလာပါတယ
်။以台北这个都会区来讲，它的换电站一开始没有那么方便，可是到
台北မြို့ထဲမှာအစပိုင်းကဘက်ထရီတွေကိုလွယ်လွယ်ကူကူလဲလို့မရခဲ့ပါဘူး။ဒါပေမဲ့2019 2018လောက်ကစပြီးဘက်ထရီလဲနိုင်တဲ့စတေရှင်လေးတွေတော်တော်များများပေါ်လာပါတယ်။အခုဆိုလမ်းတစ်လျှောက်ဘက်ထရီစတေရှင်တွေအများကြီးတွေ့နေရပါပြီ
။ Yes Sit Cycle တွေကဓာတ်ဆီထည့်ရတဲ့ Cycle တွေလောက်ဆိတ်ချရပါမလားဆိုတဲ့စိတ်ကြောင့် Yes Sit Cycle ပြောင်းစီးဖို့သူအရင်တုန်းကစိတ်မကူးခဲ့ဘူးလို့လည်းပြောပါတယ်။အခုကတော့မျက်နှုံးကတခြား Cycle တွေနီးတို့မောင်းလို့ရလို့သဘောကျနေပါပြီ
။其实我从一开始因为我没有骑过电动车然后我其实在台湾一般的电动车很多都是那种婆婆妈妈阿姨在
骑。ကျွန်တော်အရင်ကလျှက်စစ်ဆိုင်ကယ်တစ်ခါမှမစီးဘူးခဲ့ပါဘူး။ထံဝါမှာဆိုအန်တီကြီးတွေတက်လက်ပိုင်းအတော်ကြီးတွေပဲလျှက်စစ်ဆိုင်ကယ်စီးကြတာတွေ့နေရတော့အဲ့ဒီတုန်းကလျှက်စစ်ဆိုင်ကယ်ဆိုတာတဘာဝပတ်ဝန်းကျင်အတွက်ကောင်းတယ်ပုံစံကကြည့်လို့ကောင်းတယ်မြန်မြန်တော့မောင်းလို့ရမှာမဟုတ်ဘူးလို့ထင်ခဲ့တာပါ။ဒါပေမဲ့တကယ်မောင်းကြည့်တော့အရန်အမြန်ကြီးမောင်းလို့ရပါတယ
်။ Google Road Cycle စီးတွေများလာတယ်လို့Google Road battery လဲနိုင်တဲ့ Go Station တွေလည်းထိုင်ဝမ်နေရာနှက်မှာရှိနေပါပြီ။ Cycle တွေအတွက်ဖြစ်တာမို့လဲ Go Station တွေထားဖို့နေရာကျကျမလိုတာကအားသာချက်ဖြစ်ပါတယ်။အခုဆိုထိုင်ဝမ်မှာရှိတဲ့ဓာတ်ဆီဆိုင်တွေထက်အားဖြင့် battery လဲနိုင်တဲ့ Go Station တွေကပိုများသွားပြီလို့ကုမ္ပဏီကကြေညာထားပါတယ်။ဓာတ်ဆီဆိုင်ကစီးသူကလည်း9နှစ်ကျော်အတွင်းမှာ30ရာခိုင်နှုန်းအထိများလာတယ်လို့ Google Road ကုမ္ပဏီကဆိုပါတယ်။ကုန်သွားတဲ့ဘက်ထရီကိုဖြုတ်ပြီးတော့အားပြည့်ထားတဲ့ဘက်ထရီချက်ချင်းလဲတက်နိုင်တဲ့ Google Road Cycle တွေဘက်ထရီစတေရှင်တွေကိုအာရှက Cycle အစီးများတဲ့တရုတ်အိန္ဒိယအင်ဒိုနီးရှားစတဲ့နိုင်ငံတွေမှာပါထိုးဖောက်နိုင်ဖို့လဲခြေလှမ်းတွေစနေပါပြီ။တရုတ်နိုင်ငံမှာဆိုရင်ထိတ်တန်း Cycle ထုတ်လုပ်တဲ့ကုမ္ပဏီနှစ်ခုနဲ့ Google Road ပေါင်းပြီးတော့အထက်စစ် Cycle ထုတ်လုပ်ဖို့လုပ်နေပါတယ်။အင်ဒိုနီးရှားနိုင်ငံမှာဆိုလဲ Gojek ဆိုတဲ့အငှားယဉ်လုပ်ငန်းနဲ့ပူးပေါင်းပြီးအငှားလျက်စစ် Cycle တွေပြည်ဆွဲနေပါတယ်။စင်ကာပူနိုင်ငံမှာလည်းတရက်စစ်ရင်ဒီအတွက်စနစ်တက်တဲ့တအားဖြစ်နေရတွေကို Google Road ကုမ္ပဏီနဲ့ပူးပေါင်းပြီးတော့တည်ထွင်နေပါတယ်
။ Going after the world's largest two-wheeler market, India, China and Indonesia, is what we focus on for the next.
ဘာမှဆိုင်ငယ်ဈေးကွက်အကြီးဆုံးရှိတဲ့တရုတ်၊အိန္ဒိယ၊အင်ဒိုနီးရှားနိုင်ငံတို့ကဈေးကွက်တွေကိုထိုးဖောက်ဖို့ကျွန်တော်တို့အာယုံဆိုင်လုပ်နေပါတယ်။ထိုင်ဝမ်မှာရခဲ့တဲ့အတွေ့အကြုံတွေ၊လုံနိုင်စွမ်းတွေ၊ဤပညာတွေအားလုံးနဲ့ပိုကြီးတဲ့ဈေးကွက်ထဲမှာအရာထင်အောင်စ조사နေတာဖြစ်ပါတယ်
။ Google တို့ရဲ့ GGR ဆိုတဲ့အစုရှယ်ယာကိုအခုဆိုရင် American အစုရှယ်ယာဈေးကွက်ထဲမှာတော့တင်ရောက်နေပါပြီ။ရေရှည်တည်တဲ့ကဘာကြီးအဖြစ်ထိမ့်သိမ့်ဖို့အဖြစ်ရှားကြတဲ့နေရာမှာအားဖြင့် battery တွေအချိန်မရွေးလဲလှယ်နိုင်တဲ့လုပ်ငန်းကတခြားလုပ်ငန်းတွေထက်ထူးတဲ့နည်းပညာသင်ဖြစ်တယ်လို့ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကဆိုပါတယ
် battery swapping was a real game changer and
အားကုန်သွားတဲ့ battery ကိုအားဖြင့် battery နဲ့လဲလှယ်နိုင်တာကတကယ်ကိုတကယ်ထူးတဲ့စံတမှုဖြစ်ပါတယ်ပိုပြီးကြီးမားကျယ်ပြန့်တဲ့ဈေးကွက်ထဲဝင်တဲ့နေရာမှာထူးခြားတဲ့အားသာချက်တစ်ခုဖြစ်ပါတယ
်သူတို့ကုမ္ပဏီကဖန်တီးထားတဲ့လျှက်စစ်ဆိုင်ကယ်တွေကြောင့်ကဘာကြီးပုံတွေးစီတဲ့ဖန်လုံအိမ်တန်းငွေတန်ချိန်သိမ်းတဲ့ချီလေးတူတဲ့မရအောင်လို့ကာကွယ်ပေးနိုင်ခဲ့ပါတယ်တဲ့
We have swapped over 240 million battery swaps from day we started to now
ကျွန်တော်တို့စတင်တဲ့နေ့ကနေဒီကနေ့ထိအလဲအလဲလုပ်ပေးနိုင်ခဲ့တဲ့ battery ပေါင်းတန်း240ကျော်ပါပြီပမာဏအားဖြင့် carbon dioxide တန်းငွေတန်ချိန်36,000လောက်ကမ္ဘာလေးတူတဲ့မရအောင်ကာကွယ်ပေးနိုင်ခဲ့ပါတယ
်တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းတဲ့အနေနဲ့လျှက်စစ်ကားလျှက်စစ် cycle တွေကိုအပြိုင်တီထွင်နေကြချိန်မှာ Google ရောကုမ္ပဏီကသူများရဲ့ထူအောင်battery ချက်ချင်းဖြုတ်လဲနိုင်ပြန်အားဖြည့်နိုင်တဲ့လျှက်စစ် cycle တွေကိုတည်ထွင်ထားတာဖြစ်ပါတယ်။အားဖြည့် battery တွေကိုလည်းခေတ္တနည်းပညာအကူအညီနဲ့လွယ်လွယ်လက်လန်းမှီအောင်လုပ်ပေးနိုင်တာကြောင့် cycle အဓိကစီးကြတဲ့တခြားနိုင်ငံတွေမှာပါ Google ရော smart lျှက်စစ် cycle တွေစီးလာကြမယ်လို့ကုမ္ပဏီကမျှော်လင့်နေပါတယ်။ကျွန်မဆုမြတ်ပါမှာ
那孫妙某爺 blog 裡ပြောသမျှ細節嘛是အခုကတော့ကဘာတလွားကထင်ရှားကြောကြားသူတွေနဲ့အမှုပညာလောကသတင်းတွေကိုစူးစီးတင်ပြနေတဲ့သက်တမ်းရောင်သတင်းလှအစီအစဉ်ကိုထုတ်လင်းมาဖြစ်ပါတယ်မအေးတနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှမှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပ
ါ These hands were once used for battle Now they're but humble tools for peaceI need to figure out exactly who I am.
ဘာဘလူရန်ကောင်းနေတဲ့ကတူဖြစ်တဲ့ Nordic နဲ့ဖျားတော်တယောက်အခုပြန်ဘက်ပေါ်လာပါပြီ။ Thor Love and Thunder ရုပ်ရှင်ကားရဲ့ trailer အမည်ကြော်ညာမှာသူနဲ့ရှင်ပြိုင်နိုင်သူကိုတွေ့ရမှာပါ။ဒီ trailer ရဲ့နောက်ဆုံးမှာ Thor ကသူ့ရဲ့ရည်စားဟောင်း Dr. Jane Foster နဲ့ညနေချင်းဆိုင်တွေ့လိုက်ရပြီးတော့အဲ့မှာ Dr. Foster က Nordic နဲ့ဖျားမလို့စင်ရင်ထားရုံမကပဲနဲ့သူ့ရဲ့နာမည်ကျော်မျော်နေရသူကြီးကိုပါကင်ထားသေးတာပါ။ဒီမှာတောဖြစ်နေတဲ့ကုမင်းသား Chris Hemsworth ကပဲတရုတ်ဆောင်ထားပြီးတော့သူ့ရဲ့ချစ်သူနေရာမှာလည်းအရင်မင်းသမီး Natalie Portman ကပဲတရုတ်ဆောင်ထားတာဖြစ်ပါတယ်။ဒီရုပ်ရှင်ကြီးထဲမှာတောရဲ့ရဲဘော်ရဲဘက်တွေဖြစ်တဲ့ Guardian of the Galaxy စစ်ကြောလာဆောင်ချက်တွေ Valkyrie နဲ့ Cock တို့လည်းတွေ့ရပါတယ်။ Cock နေရာကတရုတ်ဆောင်တဲ့ Tiger Waititi ကဒီရုပ်ရှင်ကအတွက်ဇာညွန်လေးရေး Director လည်းလုပ်တာပါ။ဒါနဲ့ Christian Bale တရုတ်ဆောင်တဲ့ဇက်ကောင် Gold the God Butcher တာတန်နဲ့ဖျားနဲ့မင်းသားလေး Russell Crowe တရုတ်ဆောင်တဲ့ Zeus တို့ကိုတော့ဒီကားမှမတွေ့ရပါဘူး။ Thor Love and Thunder ရုပ်ရှင်ကားကနံပါတ်၄ကားမြောက်ဇာတ်ကားဖြစ်ပြီးတော့ဇူလိုင်6ရက်နေ့မှာတက္ကသိုလ်လုံးမှာရုံတင်ပြသမှာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံမှာတော့ rap အဆိုတော့ Millie ရဲ့ပြည်သက်တွေတရက်တင်းနဲ့ကောင်းနှင်းအချိုဝဲကိုအာတီတာဖြစ်နေကြပါတယ်။ American ပြည်အောင်စုမှာကျင်းပတဲ့ Coachella ဂီတဖျော်ဖြေပွဲမှာသူကစင်မြင့်မော်ဖျော်ဖြေတော့တရက်တင်းကောင်းနှင်းကိုစားပြသွားတာဖြစ်ပါတယ်။ Dhanupa Khanna Theracol ဆိုတဲ့နာမည်နဲ့ Millie ဟာ Coachella Pop Rock ဂီတဖျော်ဖြေပွဲမှာဖျော်ဖြေခွင့်ရတဲ့ပထမဆုံးထိုင်းဆိုတော့ဖြစ်ပြီးတော့ဒီပွဲတော်ကနှစ်စဉ်ဂီတပရိသတ်2သိန်းကျော်လာရောက်ပြီးကြည့်ကြတာဖြစ်ပါတယ်။ဒီနေ့ပွဲတော်မှာဆိုရင်ကမ္ဘာ့ဂီတအစင်းင်းကနာမည်ကြီးတွေဖြစ်တဲ့ Harry Styles တို့ Billie Eilish တို့လည်းပါဝင်ပြီးဖျော်ဖြေပါသေးတယ်။အဲ့မှာထိုင်းမှာလည်း Millie က Mango Sticky Rice တရတိကောင်းကျင်းဆိုတဲ့တခြင်းကိုဒီတရတိကောင်းကျင်းအချိုဘက်ကိုစားရင်လည်းစင်ပေါ်မှာဖျော်ဖြေခဲ့လို့ထိုင်းနိုင်ငံမှာဒီရက်အတွင်းမှာကောင်းကျင်းအချိုဘက်တခြင်းရောင်းမလို့ဖြစ်သွားတာပါ။အဲ့ဒီတရတိကောင်းကျင်းရောင်းတာနာမည်ကျော်တဲ့ Mavery ဆိုင်ရှင်မှာတော့ အွန်လိုင်းအမှားတွေကိုပို့ဖို့အတွက်မုံလိုက်ပို့တဲ့ဆိုင်ကစားမတွေတန်းစီပြီးတော့စောင့်နေတာတွေ့ရပါတယ်
။ဟောတာပြီးနောင်မီလီပဲเอาข้าวเหนียวม่วงไปทานที่โคเซล่าเนาะก็ทําให้ยอดขายเราเพิ่มขึ้นมาก
จนအမှားစားတွေလက်မလည်အောင်ဝင်လာလို့အမှားသားတွေတွေကိုသေချာပြည့်ရောဝပေးနိုင်အောင်လို့မုံမာရဲ့ app ကိုပိတ်ထားရပါတယ်။ပြီးမှတစ်ခေါက်ပြန်ဖွင့်ပြီးတော့ order တွေပြန်ပြီးလက်ခံတစ်ခေါက်ပြန်ပိတ်အဲ့လိုလုပ်ရပါတယ်လို့ Mary Sanbison Tangret Santi Paradon ကပြောပါတယ်။အခုဟာကကြည်တိရာတွေလည်းဖြစ်နေတော့အခုဆိုတော့မီလီရဲ့စင်မော်ကလောက်ရဲ့ဆောင်ရောင်းတာကလည်းတရားရာခံတော့မြင့်တက်သွားတယ်လို့သူကပြောပါတယ်။အရင်ကအော်ဒါမှာအိမ်ကဝယ်စားလို့ရတဲ့ application ကြောင့်ရောင်းကောင်းတဲ့သူရဲ့ဆိုင်ကပုံမှန်တနည်းကိုပွဲ200လောက်ရောင်းတာဖြစ်ပြီးတော့အခုတော့တနည်းကိုအပွဲ400လောက်ရောင်းရတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ရိုးရာအချိုးဝက်ဖြစ်တဲ့ကျေတိကောင်နဲ့အုံနိုဇန်ကိုကုလသမဂ္ဂကပညာရေးသိပ်သံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ်တဲ့စီးရင်သွင်းမှုအတွက်ဝင်ကြီးချုပ်ပရယုတ်ချန်ဝေချာကစဉ်းစားနေကြောင်းထိုင်း PBS သတင်းဌာနကပြောပါတယ်။ထိုင်းပြည်ဟာရာသီဥတုအထူးပုံပြင်ဆိုဆိုတဲ့မလနဲ့အစီလာတွေမှာเยี่ยงหลุเตียตี้เนเน่กางเนอุ้งหนูจังก็ซ่าได้จ้ะ
แต่ก็ช่วงหลังๆก็คือเหมือนอากาศมันร้อนก็ห่างหายไปอะไรอย่างเงี้ยค่ะแล้วพอแบบได้ดูน้องเขาก็
ลิลี่ซิมมาซ่าปะดาก็จีไปแล้วดาวก็นี่ไรซ่าเสร็จนี่แหละโลซัฟฟอร์กอมโกคลีพอนเทนน่ะเปียวไว้ပြည်တန်းကပြည်ကြီးကောင်းမြင်ဆိုင်မှာလဲနေဝင်သွားတာတော့မှလူတွေစီကားနေပြည့်ဖြစ်ပါ යි
Took my crew to Japan party like Kardashian Took my bestie to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
ဒီတက်တော့ရွေးလို့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်တင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအီတန်နာကျော်ရဲ့တက်တန်ရောင်သတင်းလှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အင်ကာနိမနစ်ခင်အတွက်သတင်းဖတ်ဆင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ
်။အာရှန်အထူးကိုယ်စားလှယ်နဲ့ဒေါန်ဆန်းစုကြည်သမရဟောင်းဦးဝင်းမြင့်တို့နဲ့တွေ့ဆုံခွင့်ပေးဖို့အာရှန်အလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ပတ်သက်ဆက်နွယ်သူတွေနဲ့တွေ့ဆုံနိုင်ရင်စီစဉ်ပေးမယ်လို့ပြောပေမဲ့ဒေါန်ဆန်းစုကြည်ဦးဝင်းမြင့်တို့နဲ့တွေ့ဆုံခွင့်ပေးမပေးတော့ကမ္ဘောဒီးယားအစိုးရရဲ့ကြေညာချက်မှာဖော်ပြမထားပါဘူး။ရုရှားတပ်တွေအဝိုင်းခံနေရတဲ့ယူကရိန်းစစ်ကမ်းမြို့မာရီယိုပိုကနေနောက်ထပ်အရက်သားတွေဘေးလွတ်ရာကိုပို့ပေးနိုင်ဖို့မျှော်လင့်ကြောင်းယူကရိန်းအရာရှိတွေကတနင်္လာနေ့မှာပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့အရက်သားတရားချုပ်ကိုတနင်္လာနေ့ကဘေးလွတ်ရာကိုကယ်ထုတ်နိုင်ခဲ့ကြောင်းနဲ့ဗီဒီယိုသတင်းစကားပါခဲ့တာပါ။ယူကရိန်းနိုင်ငံကီယက်မြို့ကအမေရိကန်တန်ယုံကိုမကြာခင်မှာပဲပြန်ပြီးဖွင့်လှစ်တော်မယ်လို့တန်ယုံယာယီတာဝန်ခံခရစ်စတီနာကေဗင်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းမှာရှိတဲ့အမေရိကန်တန်ယုံကိုရုရှားတွေယူကရိန်းကိုဝင်ရောက်ချူကျော်ခဲ့တဲ့ဖေဖော်ဝါရီ24ရက်မတိုင်ခင်သတင်းနှစ်ပတ်လောက်မှာပိတ်ပစ်ခဲ့တာဖြစ်ပါတယ်။ယူကရိန်းကိုအမေရိကန်ဒေါ်လာ33ဘီလီယံကူညီဖို့သမ္မတဂျိုးဘိုင်ဒန်ရဲ့အမြင့်တန်ရက်ခံချက်ဟာကွန်ဂရက်လွှတ်တော်မှာပါတီနှစ်ရက်စလုံးရဲ့ထောက်ခံမှုကိုအခိုင်အမာရနေပါတယ
်။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darren Smith တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအားပေးနိုင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.